Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2020ခုနှစ်2023ခုနှစ်စက်တင်ဘာလ22ရက်ပုဒ်ထိုးနေ့ညဖက်9နာရီနေ့ဆယ်နိုင်ဒီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ LINE တို့မီဒီယာ3151တို့ကနေတိုက်ရိုက်ဖိုင်ယူနာဆင်နိုင်ပါတယ်ရှင်။အနောက်လာပါဒီညအတွက်အစီအစဉ်မျိုးဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ဒီရင်ကင်ကြပါစီခင်ဗျာ။ဒီကနေ့ညဖက်သတင်းတွေထဲမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာလူခွင့်ရေးဆိုင်ရာဒုက္ကဇလဲကဒီကနေ့အစီရင်ခံမှုရှိပါတယ်။ရိုဟင်ညာဒုက္ခသည်တွေကိုလက်ခံမယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်။တရုတ်စိုးရွားဟာမြန်မာစစ်ကောင်စီကိုရောတိုင်းရင်းသားလက်နက်အဖွဲ့တွေကိုပါကိုဗစ်ကာကွယ်ဆေးကူညီနေတယ်လို့ AFP သတင်းကရေးပါတယ်။ဒီသတင်းတွေနဲ့အတူမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့ကျွန်တော်ကြော်ကြော်သိပြပြပါမယ်
။ကောင်းပါပါရှင်။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကျဆင်းလာတာကြောင့်ပြည်သူတွေအပေါ်ဘယ်လိုတက်ရောက်မှုရှိနေပါသလဲ
။ online မှာလည်း online မှာလည်းလုံးလုံးပြည်သူတွေတွေ့ရအကုန်လုံးတော့ဖြစ်ဖြစ်တာပေါ့နော်။စီးပွားရေးတွေရောပါရောပေါ့။ကျွန်တော်ဆိုကလည်းမျိုးပေါ့နော်ဟိုဒီမှာ online ကနေကြည့်ရအောင်စီးပွားရေးအတွက်ဒီလေ
ဒေတာခန်တယောက်ပြောသွားတာကိုနောက်ပိုင်းမှာအပြည့်ဆုံးကြားဖို့ရှိပါတယ်ဒီနောက်မှာတော့ဆက်သုံးစီနဲ့စားသုံးစီလုပ်ငန်းရှင်တွေကိုဘိုးဘားကရှော့စင်းနဲ့ဒေါ်လာရောင်းချပေးနေတဲ့တဲ့စကိုင်းနဲ့မုံရဖက်ကမတိမငိမ့်အခြေအနေတွေကိုတင်ပြသွားဖို့ရှိသလိုမြန်မာနိုင်ငံမှာခုလိုအင်တာနက်လွတ်လပ်ခွင့်ကျဆင်းလာတဲ့အတွက်ဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာကိုလည်းကြွမ်းကျင်သူတချို့ကမေးမြန်းသိဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပစင်တင်ဆက်နေကြဦးကျော်စန္ဒရဲ့မြမအရေးတုံသက်ချက်ကျမ်းမာရေးနဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးကြပါအောင်ရှင
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဒီနေ့အစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာဒုက္ကိုစလဲထွန်မန်ဒရူးစ်ကမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဒီကနေ့ည9:00နာရီကျော်ကျော်ပတ်ဝန်းကျင်မှာဗီဒီယိုကားဆင့်အစီအခံတင်ပြဖို့ရှိပါတယ်သူရဲ့အစီအခံစာအပြည့်အစုံကိုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထွေးညီလာခံမှာလည်းအောက်တိုဘာလထဲမှာလူကိုယ်တိုင်တင်ပြဖို့ရှိတယ်လို့ VOA မြန်မာပိုင်းကိုထွန်မန်ဒရူးစ်ကပြောထားပါတယ်လူခွင့်ရေးကောင်စီမှာနောက်ဆုံးအကြိမ်အစီအခံတင်ပြပြီးကြတဲ့ကဆိုရင်မြန်မာနိုင်ငံရဲ့အခြေအနေပိုပြီးဆိုးလာခဲ့တယ်လို့တော်မန်ဒရူးစ်က VOA ကိုပြောပါတယ်ဒီတော့တင်မှာပဲလူကြီးတထောင်လောက်ရှိတဲ့ချင်းပြည်နယ်ထန်တလန်မြို့ကမြို့ကန်တော်များများမြို့ကနေထွက်ပြေးသွားပြီလို့မြို့ကန်တွေနဲ့ပြည်တွင်းသတင်းတွေကိုကိုးကားပြီး Reuters သတင်းတပုတ်မှရေးထားပါတယ်ဒေသခံပြည်သူ့ကော်မတီတပ်ဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲတွေဖြစ်ပြီးစစ်တပ်ရဲ့လက်နက်ကြီးကြီးတွေကြောင့်မြို့ရင်းနေအများအပြားမိလောင်ပျက်စီးခဲ့ပြီးတဲ့နောက်မြို့ကန်တွေထွက်ပြေးကြတာပါအိမ်တွေမီးလောင်တဲ့အချိန်မှာမိငိမ့်တဘူထွက်လာတဲ့ချင်းခရီးရန်တရားဟောဆရာတူကိုစစ်သားတွေကပြစ်တက်လိုက်တယ်လို့ပုဂ္ဂလိကသတင်းဌာနတွေကရေးသားဖော်ပြကြပေမဲ့စစ်ကောင်စီကတော့ဒါကိုညှင်းဆို့ထားပါတယ
်။ထွက်ပြလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဖိလစ်ပိုင်နိုင်ငံကလက်ခံကြိုဆိုမယ်လို့ဖိလစ်ပိုင်သမ္မတဒူတာတေကကုလသမဂ္ဂညီလာခံမှာအင်္ဂါနေ့ကပြောကြားသွားပါတယ်။အရေးအတွက်ဘလောက်ဆိုတာကိုတော့သူကတတိကျပြောမတော်ပါဘူး။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အလုတ်အတူလုပ်ဖို့တရားရေးဝန်ကြီးဌာနကိုအမိန့်ပေးထားပြီးဖြစ်တယ်လို့သူကပြောပါတယ
် For the Rohingyas I have instructed our Department of Justice to work closely
ကုလကဘေးချေဖိလစ်ပိုင်မှာအရင်းမြစ်ကန့်သတ်တွေရှိပေမဲ့လူကုန်ကြီးကိုမြင့်တင်နိုင်ဖို့အတွက်ကျွန်တော်တို့လုပ်ကြရပါမယ်လို့သူကဆိုပါတယ်လူသားတရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့တပ်ပရဒူတာတွေကိုစုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ကဆုံးဖြတ်လိုက်တာနဲ့ဆက်နွယ်ပြီးအခုလိုပြောခဲ့တာပါမူဝိစေဝါနိုင်နေမှာစီးလွတ်ဝတ်လွတ်လောက်ခဲ့ကြတဲ့ဘသူကိုမဆိုဖိလစ်ပိုင်ဥပဒေအရရေးယူမယ်လို့တပ်ပရဒူတာတွေကပြောကြပါတယ်ဖိလစ်ပိုင်နိုင်ငံရဲ့မူဝိစေဝါနိုင်နေမှာလူပေါင်း 6,100 ကျော်သေဆုံးခဲ့ပြီးအများစုကသုံးဆွဲသူတွေနဲ့မူဝိစေဝါရောင်းဝယ်သူရောင်းလက်အသေးတွေပဲဖြစ်ကြတယ်လို့လူခွေရေးအဖွဲ့တွေကပြောပါတယ်အဲ့ဒီစီမံချက်ကိုပြန်လည်သုံးသပ်ဖို့လည်းတရားရေးဝန်ကြီးဌာနနဲ့ရဲတပ်ဖွဲ့ကိုအမိန့်ပေးထားပြီးဖြစ်တယ်လို့သူကဆိုပါတယ်။ ICC နဲ့ဖိလစ်ပိုင်ကပူးပေါင်းဆောင်ရွက်မှာမဟုတ်တယ်လို့စုံစမ်းစစ်ဆေးသူတွေကိုလည်းဖိလစ်ပိုင်နိုင်ငံအတွင်းဝင်ဝင်ပြုမှာမဟုတ်ဘူးလို့ဒူတာတီအစိုးရကပြောခဲ့ပြီးသားပါ။ဒါပေမဲ့လူခွင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအစီအစဉ်တရက်ကိုလည်းဖိလစ်ပိုင်နဲ့ကုလသမဂ္ဂတို့ကလက်ဆက်သက်ရေးဆွဲပြီးပြီလို့သူကဆိုပါတယ
်။ကျင်းပစဲကုလသမဂ္ဂထူထူးညီလာခံမှာဒီကနေ့မိန်ဝန်းပြောမဲ့နိုင်ငံခေါင်းဆောင်တွေလည်းပြည်တွင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဗီယက်နမ်တရသမတဝင်းဆွန်ဖုမလာမာလာဝီသမတလာဇရုစ်မက်ဂါဒီချက်ကွီရာတို့လည်းပါဝင်ပါတယ်။မနေ့ကတော့အမေရိကန်သမတဂျိုးဘိုင်ဒန်မိန့်ခွန်းပြောခဲ့ပြီးကမ္ဘာတဝန်းကအဖြစ်ပြက်ခြေနေတွေကိုအတူလက်တွဲရင်ဆိုင်သွားကြဖို့တိုက်တွန်းခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ဥရိယာတီပြောင်းလဲမှုကိုကင်တွယ်ဖြေရှင်းရေးအရေးယူလှုပ်ဆောင်ဖို့လိုတယ်လို့မိန့်ခွန်းပြောခင်ရဲ့တော်ကြားကအလီထားပြောခဲ့ပြီးကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်ပြီးနယ်လန်ထူဖို့ကိစ္စဟာဥရိယာတီပြောင်းလဲမှုကိုမထိခိုက်စေတဲ့တိုးတက်မှုနဲ့အခိုင်အမာချိတ်ဆက်ထားရမယ်လို့ဆိုပါတယ်။ချမ်းသာတဲ့နိုင်ငံတွေဟာလေထုညဉ့်ညံ့မှုဖြစ်စေခဲ့တဲ့တိုးတက်မှုကနေအကျိုးဖြစ်ခဲ့ကြပြီး ်အခုအခါမှာပတ်ဝန်းကျင်ကိုမထိခိုက်ဘဲရေရှည်ခိုင်မာတဲ့အနည်းနဲ့ဖွံ့ဖြိုးဆန်းနိုင်ငံတွေရဲ့စီးပွားရေးတိုးတက်အောင်ကူညီဖို့တာဝန်ရှိတယ်လို့တနင်္လာနေ့မှာဝန်ကြီးချုပ်ဂျွန်ဆန်ကထွတ်တာမှာရေးပါတယ်။မနေ့တုန်းကတော့ဝန်ကြီးချုပ်ဂျွန်ဆန်ဟာသမ္မတဘိုင်ဒန်နဲ့အိမ်ပြီးတော့မှတွေ့ဆုံခဲ့ပါတယ်။ဥရောပပြောင်းလဲမှုတိုက်ဖျက်ရေးနဲ့ဆိုင်တဲ့အကြောင်းအရာကိုကုလသမဂ္ဂတီးခြားအစည်းအဝေးတွေမှာလည်းဆွေးနွေးနေကြပါတယ်
။ကျွမ်းပိုင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ2188ဦးရှိခဲ့ပြီးပိုးတွေ့တဲ့သူ1818ယောက်ရှိပါတယ်။ပိုးတွေ့ရာခိုင်နှုန်း 9.31 ရာခိုင်နှုန်းမှာသေဆုံးသွားသူ64ဦးရှိပါတယ်။ဒီဆုံးမှုရာနှုန်း 3.82 ရာခိုင်နှုန်းလို့ပြောပါတယ်ဒီကနေ့ထိဆိုရင်တရားဝင်စည်းရပိုးတွေ့သူစုစုပေါင်း 435,163 ဦးရှိနေပါပြီလူမှုကူညီဆောက်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စည်းရထက်များနိုင်စရာရှိတယ်လို့ပြောကြပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ကာကွယ်ဆေးနှလုံးလုံးကိုတချို့ကရပ်ပြီးကြလို့ပြီးလို့ IOM လို့အားပေးသူမနူမာရရှစ်က VOA ရဲ့ဘင်္ဂလားစီစဉ်ကိုပြောကြပါတယ်ADB ရဲ့အစည်းအဝေးခါမှာစာမှာတော့မြန်မာပါကစ္စတန်နဲ့ဗီယက်နမ်နိုင်ငံတွေမှာလူရည်ရဲ့ဆေးရခိုင်နှုန်းအောက်ပဲကာကွယ်ဆေးထိုးပြီးကြပြီးစင်ကာပူနိုင်ငံမှာတော့80ရာခိုင်နှုန်းလောက်ထိုးပြီးကြပြီလို့ဆိုပါတယ်။အစည်းအဝေးခါစာပါ46နိုင်ငံမှာတော့ဩဂုတ်လ31ရက်ထိလူရည်ရဲ့29.89ရာခိုင်နှုန်းထိုးပြီးပြီလို့ပြောပါတယ်။ COVID ကကြောင့်အရှတခွေမှာ2021စီးပွားရေးတိုးတက်မှု 9.1 ရာခိုင်နှုန်းကနေ2022မှာ 5.4 ရာခိုင်နှုန်းကိုကျသွားမယ်လို့ADB ကဟောကိန်းထုတ်လိုက်ပါတယ်မြန်မာနိုင်ငံကတော့2021မှာ18ရာခိုင်နှုန်းစီးပွားရေးကျသွားမယ်လို့ဆိုပါတယ်အာရှငွေဖောင်းပွားမှုကလည်း2021မှာ 1.2 ရာခိုင်နှုန်းကနေ2022မှာ 1.9 ရာခိုင်နှုန်းကိုတက်သွားမှာဖြစ်ပြီးမြန်မာရဲ့ငွေဖောင်းပွားမှုက2021မှာ 6.2 ရာခိုင်နှုန်းရှိတယ်လို့ ADB ကပြောပါတယ်ခင်ဗျာ
နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေဗုဒ္ဓညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်တရုတ်နိုင်ငံဟာမြန်မာအာဏာသိမ်းစစ်ကောင်စီကိုသာမကနိုင်ငံနယ်ဆက်မှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပါ COVID-19 ရောဂါကာကွယ်ဆေးတွေကူညီနေတယ်လို့ AFP သတင်းတပုတ်မှာရေးထားပါတယ်စစ်ကောင်စီကိုကာကွယ်ဆေးအလုံးကြီး73သန်းပေးပြီးဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ COVID Quarantine ဌာနတွေအတွက်ကာကွယ်ဆေးထောင်ပေါင်းများစွာနဲ့စားလုပ်ရေးပစ္စည်းတွေကိုပို့ပေးနေုံသာမကဆေးဘက်ဝန်ထမ်းတွေပါလှုပ်ပြီးကူညီနေတယ်လို့လက်နက်ကိုင်အဖွဲ့သတင်းရင်းမြစ်တွေကိုကိုးကားပြီး AFP ကရေးပါတယ်တရုတ်ကြက်ချင်းဤအဖွဲ့ဝင်တွေတခါတခါလာပြီးကူကြပေမဲ့ကြာကြာမနေကြတဲ့အကြောင်းနဲ့ခဏလာပြီးပြန်သွားကြတယ်လို့ကချင်လူမျိုးရေးတပ်မတော် KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက AFP ကိုပြောပါတယ် KIA ဌာနချုပ်လိုင်ဇာမှာလူတစ်တောင်းကိုတရုတ်ထုတ်ကိုဗစ်ကာကွယ်ဆေးထိုးပေးပြီလို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP ကလည်းသူတို့ထိန်းချုပ်နယ်မြေထဲမှာလူတစ်ထောင်ကိုတရုတ်ကာကွယ်ဆေးထိုးပေးပြီလို့အဖွဲ့ပြောခွင့်ရဒူးက AFP ကိုပြောပါတယ်ကာကွယ်ဆေး5သိန်းမှားထားတယ်လို့လည်းပြောခွင့်ရကဆိုပါတယ်SSPB ထိန်းချုပ်နယ်မြေနဲ့ကလျက်မှာအခြေစိုက်တဲ့တအံ့အမျိုးသားလူမျိုးရေးတပ်မတော် TNLA အတွက်လည်းကာကွယ်ဆေးပေးမယ်လို့တရုတ်ကကြေညာပေးထားတဲ့အကြောင်း TNLA ပြောခွင့်ရဗိုလ်မှူးချုပ်တာဖုံးကျော်က AFP ကိုပြောပါတယ
်။ COVID ကာကွယ်ဆေးကိုအစည်းအဆုံးနိုင်ငံတွေရရှိအောင်လုပ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဆေးကုမ္ပဏီကြီးတွေဟာလူခွင့်ရေးအချက်တဲတရက်ကိုဖန်တီးနေကြတယ်လို့နိုင်ငံတကာလူငယ်ချမ်းသာကွင့်အဖွဲ့ကြီး Amnesty International ကဆွဆွဲလိုက်ပါတယ်။သူတို့ရဲ့မူပိုင်ခွင့်ကိုဆွလွတ်ခြင်းအားဖြင့်ကာကွယ်ဆေးထုတ်လုပ်ရင်ဤပညာကိုမျှဝေဖို့ပြက်ကွက်ခဲ့ပြီးကမ္ဘာလုံးဆိုင်ရာကာကွယ်ဆေးမျှဝေအစီအစဉ်မှာပါဝင်ဖို့ညှင်းဆန်ခဲ့ကြတာကြောင့်ဆေးကုမ္ပဏီကြီးတွေဟာသူတို့ရဲ့လူခွင့်ရေးဆိုင်ရာတာဝန်တွေကိုပြက်ကွက်ခဲ့တယ်လို့ AI အဖွဲ့ကြီးကပြောခဲ့တာပါအခုထိကာကွယ်ဆေးတန်ပေါင်း 5,086 တန်ထပ်ခဲ့ပြီးဖြစ်ရမှာကမ္ဘာတဝန်းကိုဗစ်ကာကွယ်ဆေးအလုံး1,000ချန်လိုက်တိုင်းဝင်ငွေနဲ့တိုင်းပြည်တွေကို3လုံးပဲရောက်ရှိနေတယ်လို့ဆိုပါတယ်ဒါကြောင့် Latin America, Asia နဲ့ Africa တွေမှာကာကွယ်လို့ရနိုင်ရတဲ့လူသောင်းချီအသက်ဆုံးပါနေကြပါတယ်။ဒါပေမဲ့ဆေးကုမ္ပဏီကြီး3ခုဖြစ်ကြတဲ့ Pfizer, BioNTech နဲ့ Moderna 3ခုပေါင်းဟာဒေါ်လာတန်းထောင်ပေါင်း130ဝင်ငွေရရှိသွားပြီးကြပါပြီ။ဒီနှစ်ကုန်ရင်တိုင်းပြည်တိုင်းမှာလူကြီးလူရွယ် 40 ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးဖြစ်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကညှိမှန်းချက်ချထားပါတယ်။ Australia နိုင်ငံမှာတော့ဆောက်လုပ်ရေးလုပ်ငန်းကဏ္ဍကိုဗစ်ကာကွယ်ဆေးမထိုးမနေရထိုးကြရမယ်ဆိုတဲ့အမိန့်ကိုကောက်ွက်ခဲ့ကြတာကြောင့်ဆောက်လုပ်ရေးလုပ်ငန်းတွေကိုနှစ်ပတ်ကြာရပ်ဆိုင်းထားဖို့တနင်္လာနေ့က ိုက်တိုးရီးယားပြည်နယ်ဆိုရကကြေညာခဲ့ပါတယ်။ဒါကြောင့်လူ9လောက်ကမဲဘုံမြို့မှာဒီနေ့ထပ်နံမှဆန္ဒပြနေကြပါတယ်
။အမေရိကန်ဆိုရတဲ့ဒီဇင်ဘာလအစောပိုင်းထိယာယီအသုံးစိတ်ချပြီးတဲ့ဥပဒေကြမ်းကိုအင်္ဂါနေ့ညကအောက်လူတော်မှာမဲခွဲတည်ပြုခဲ့ပါတယ်။ဒါအပြင်ဖက်ဒရယ်ဆိုရချေယူနိုင်တဲ့အကြွေးပမာဏကန့်သတ်ချက်ကိုဆိုင်းငံ့လိုက်တယ်လို့တဘာဝဘေးရန်ဆိုင်ရာနဲ့ဒုက္ခသည်တွေအတွက်အကူအညီပေးဖို့ရန်ပုံငွေတွေကိုလည်းချပေးခဲ့ပါတယ်။ဥပဒေကြမ်းကိုထောက်ခံမဲ220၊ကန့်ကွက်မဲ211မဲနဲ့တည်ပြုခဲ့တာကြောင့်အဓိကပါတီကြီးနှစ်ယောက်ကအမတ်တွေကိုယ့်ပါတီရဲ့ရည်တည်ချက်အတိုင်းမဲပေးခဲ့ကြတဲ့သဘောပါပဲ။လက်ရှိဗန္ဒာနေကုံဆုံတဲ့စက်တင်ဘာလ30ရက်နေ့မှာအစိုးရ3စီမရှိတော့ဘူးဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားမှာဖြစ်ပါတယ်။ဥပဒေကြမ်းဟာအခုဆိုရင်အထက်လွှတ်တော်မှာရောက်သွားပါပြီ။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ရီပဘလီကန်အထက်လွှတ်တော်အမတ် Mitch McConnell ကသမ္မတဂျိုးဘိုင်ဒန်ဟာအခွန်တွေတိုးကောက်ငွေတွေပို့သုံးနေခြင်းမှာအရင်ကအကြွေးတွေကိုပေးဖို့သူကူညီမှာမဟုတ်ဘူးလို့ပြောပါတယ်။ဒီမိုကရေစီလူများစုခေါင်းဆောင်ထက်လွတ်တော်အမတ် Chuck Schumer ကရှင်းရှင်းပြောရရင်တော့ Republican တွေဟာစိုင်းထဲဝင်စားပြီးပိုက်ဆက်မပြီးပဲထွက်သွားဖို့ကြိုးစားနေကြတာပဲလို့တုံ့ပြန်ထားပါတယ်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ဝင် Isco Morino ကတပ်ရရွေးကောက်ပွဲမှာပါဝင်ရှင်းပြမယ်လို့ဗိုလ်ဒူးနေကကြေညာလိုက်ပါတယ်။မနီလာမြို့ကစင်ရတာရက်ွက်မှာမိန်ကွန်းပြောချင်ရင်အခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။သူ့ရဲ့ Internet စာမျက်နှာအရအသက်46နှစ်အရွယ်မြို့တော်ဝင်ဟာကလေးဘွားစင်စီရဲရဲနဲ့ကြီးပြင်းခဲ့သူဖြစ်ပါတယ်မြို့တော်ဝင်ဘွားမှာလမ်းဖြတ်ခအရှုပ်ထွေးတွေကိုရှင်းပေးခဲ့ပြီးဈေးကွက်ပြန်လည်တည်ငြိမ်လာအောင်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်လာမယ့်နှစ်မေလမှာကျင်းပမယ့်တပ်ရရွေးကောက်ပွဲမှာလက်ဝစ်ချန်ပီယံမန်နီပက်ကီယိုအရင်ရဲချုပ်ပန်ဖီလိုလက်ဆိုနီနဲ့ဒုတိယတပ်ရလန်နီရိုဘရီโดတို့ပါဝင်ရှင်းပြကြမှာပါမြို့တော်ဝင်မော်ရီနိုရဲ့ဒုတိယတပ်ရလောင်းကတနလုံးအထုကုဆရာဝန်ဝီလီအောင်ဖြစ်ပါတယ်ဒုတိယတံပရာလောင်းရဲ့ Facebook စာမျက်နှာကိုပုံမှန်ကြည့်သူ16တန်းရှိပါတယ်ဖိလစ်ပိုင်မှာတံပရာနဲ့ဒုတိယတံပရာကိုတီးခြားရွေးကောက်ပွဲနဲ့တင်မြှောက်လိုက်ပါတယ
်ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုတော့ကိုကြကြောသိန်းနဲ့ဦးတင်မောင်တန်းတို့ကတင်ပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့ညာစင်နေပါတယ်အခုတော့ပြည်တွင်းသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ဆီအုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံ internet လွတ်လပ်ခွင့်အခြေအနေဟာမှတ်တမ်းတင်ခဲ့ဖူးသမျှအနိုင်ဆုံးအဆင့်ကိုရောက်နေတယ်လို့ Freedom House အဖွဲ့ကထုတ်ပြန်လိုက်ပါတယ်အခုလို internet လွတ်လပ်ခွင့်ကျဆင်းလာတာကြောင့်သတင်းမီဒီယာလုံခြုံရေးအပေါ်မှာပါဘယ်လိုတည်ရောက်မှုရှိလာသလဲရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မှခင်ပြူတွေကတင်ပြထားပါတယ်ရှင်
။စီယုချွေကောင်စီအာနာသိမ်းပြီးနောက်မှာအင်တာနက်တွေကန့်သက်ပိတ်ပင်တာလူမှုကွန်ရက်အသုံးပြုမှုတွေကိုစောင့်ကြည့်တာလွတ်လပ်တဲ့သတင်းဌာနတွေရဲ့လုပ်ငန်းလုပ်ကံခွင့်လိုင်စင်ရုပ်သိမ်းတာတွေလှုပ်လာခဲ့ပါတယ်။အင်တာနက်လွတ်လပ်ခွင့်ကျဆင်းလာတာဟာသတင်းမီဒီယာလွတ်လပ်ခွင့်အပေါ်မှာပါတည်ရောက်မှုရှိလာပြီးအင်တာနက်စောင့်ကြည့်မှုတွေတိုးလာတာကြောင့်လည်းသတင်းသမားတွေလုံခြုံရေးစိုးရိမ်စရာဖြစ်လာတယ်လို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့သတင်းမီဒီယာသမားတဦးကပြောပါတယ်။
ဆိုတော့တင်းနမားတွေအတွက်နံပါတ်၁အခြေခံတောင်ပြောရင်ဒီမိုက်အတွက်လုံးလုံးရတာပိုခက်ခဲနေတာနော်။နောက်တစ်ချက်ကတော့တင်းနမားတွေဆိုရှယ်မီဒီယာအင်တာနက်စသည်အဲ့ဒီအနေနဲ့ဆက်သွယ်ပြောဆိုတဲ့ဟာတွေကလည်းမလုံးဂျုံတဲ့အနေထားဖြစ်လာတာပါနော်။ကိုရဲ့အနေနဲ့လည်းရှိတယ်လို့ကိုတင်းကြီးကြီးရဲ့အနေနဲ့လည်းရှိတာပါနော်။ဒီစုံတရားမတင်လာလို့ဖန်စီဖြစ်စီတဲ့စိန်ဖုံးနေတုံတာလေးဖြစ်တဲ့ဆဲဟာမျိုးပ
ါ။အချိန်ထဲမှာအင်တာနက်သုံးစွဲနိုင်မှုပမာဏကိုရှော့ချကန့်တက်လိုက်တာကြောင့်အင်တာနက်ကိုအခြေပြုလောက်ရတဲ့မီဒီယာတွေအတွက်အတော်လေးအခက်ကြုံရပါတယ်။တင်းရရှိမှုအကန့်အသတ်ဖြစ်သွားတယ်လို့တစ်ချိန်ထဲမှာစာဝန်ရေးကိစ္စမှာလည်းထိခိုက်တယ်လို့လက်ရှိမှာအင်တာနက်အပိတ်ခံထားတဲ့နေရာကဒေသခံတဦးကပြောပါတယ
်။တင်းနေပါလေခင်ဗျားရဲ့တင်းနေဆိုရင်တော့အကုန်လုံးတော့ဒီမကြဘူးပေါ့တော့မသိရဘူးပေါ့တင်းခါနာနေစီမှာပေါ့online မှာလည်း online မှာလည်းလုံးလုံးတဲ့သူတွေတွေ့ရအကုန်လုံးတော့ခက်ခက်ဖြစ်တာပေါ့နော်စီးပွားရေးတွေ့ရပါရောပေါ့ဘာလို့ဆိုကိုယ်ကလည်းမျိုးပေါ့နော်ဟိုဒီမှာ online ကနေကြည့်ရမယ်စီးပွားရေးတက်ပြီလေအဆင်မပြေဘူးပေါ့လုံးလုံးမလုပ်ရတာအဆင်မပြေတဲ့မျိုးနဲ့လုပ်ရနေတော့လေဟိုတောင်းမှာရတော့လေခဏရင်းနေတော့ကိုယ်ကလည်းရင်းနေတယ်ဆိုပြီးအဲ့လိုကလေးဆိုလုပ်လိုက်ရတယ်ဒါပေမဲ့အခုချိန်ဆိုဘာမှလုံးလုံးမရတော့အကုန်လုံးစီးပွားရေးခက်ခဲတာအမှန်ရင်းဖြစ်တာပဲ
ကမ္ဘာတဝန်းသတင်းလွှတ်လပ်ခွင့်အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစင်ခန်းစာထဲမှာပါတယ်လို့အင်တာနက်တွေကန့်သတ်လိုက်တာအပြင်အင်တာနက်တွေကိုစောင့်ကြည့်တာနိုင်ငံခြားနည်းပညာတွေသုံးပြီးအင်တာနက်ပေါ်ကတဆင့်သတင်းအချက်အလက်တွေဖောက်ယူတာတွေလုပ်တာကြောင့်လဲသတင်းသမားတွေရဲ့လုံခြုံရေးထိခိုက်မှုတွေရှိတယ်လို့သတင်းသမားတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေတဲ့ဦးကပြောပါတယ
်။အရင်ဆုံးကများသောအားဖြင့်သတင်းမီဒီယာသမားတွေကိုအရေးယူဒီငါငါတက်စားဒီတစ်ခုနဲ့ပဲအရေးယူအခုနောက်ပိုင်းကျတော့ငါးငါးတဲ့စာကြီးလေးဆွဲတဲ့ CRPA and GPDS the Kubune. Several media today at our CE, Madiara Elu, Doma, Sakon, Inede, the EU. CDN said, I don't separate like it. CDS Alia, come media at Tama, send me a video, the India, the Mahu, Pokwe, Domu, Pokwenaru, Bono, Tai.
အနာသိမ့်ယူလိုက်တဲ့ဆေးအုပ်ချုပ်ရေးကောင်စီဟာမြမပြည်သူတွေနဲ့အနာသိမ့်ဆန့်ကျင်လှုပ်ရှားသူတွေကိုထိ ंछ ုံနိုင်ဖို့အင်တာနက်အသုံးပြုသူတွေရဲ့အချက်အလက်တွေကိုပေးအပ်ဖို့အတွက်အင်တာနက်ဆက်သွယ်ရေးကုမ္ပဏီကိုဖိအားပေးတဲ့လုပ်ရက်တွေလည်းရှိတယ်လို့ Freedom House အဖွဲ့ကထောက်ပြချပါတယ်။ဆနပြသူတွေသာမကအင်တာနက်အသုံးပြုတဲ့တာမန်လူတွေပါအွန်လိုင်းပေါ်မှာပြောဆိုရေးသားတာတွေကြောင့်နှိမ့်ဆက်ညှဉ်းပန်းခံရတာလက်ဆဖျောက်ခံရတာတွေရှိခဲ့တယ်လို့ Freedom House အဖွဲ့ရဲ့အစင်ကစားမှဖော်ပြချပါတယ်။အခုလောလောဆယ်မှာမြန်မာနိုင်ငံအလဲပိုင်းနဲ့ကချင်ပြည်နယ်ကမြို့နယ်10ခုဟာစစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်တာကိုခံနေရတယ်လို့ကျန်တဲ့နေရာတွေမှာလည်းအင်တာနက်သုံးဆွဲမှုပမာဏလျှော့ချကန့်သတ်ခံထားရပါတယ်ရှင်
။မကင်ဖြူတွေပါရှင်ခုတစ်ဆက်တည်းအင်တာနက်အပိတ်ခံရတဲ့ပြည်တွင်းကအခြေအနေသတင်းတပုတ်ကိုဆက်ပါအောင်မယ်။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကြာဆင်းလာတာကကဘာမှာအဆိုးဆုံးအဆင့်မကြုံစဖို့ကိုရောက်သွားပြီလို့ Freedom House အဖွဲ့ကသတ်မှတ်လိုက်ပါတယ်။Freedom House နိုင်ငံတကာလွတ်လပ်မှုအကဲဖြတ်အဖွဲ့ကြီးကဒီနှစ်အစည်းအဝေးခန်းစာမနေ့ကထုတ်ပြန်ရမှာမြန်မာမှာအခုလိုကြဆင်းတော့ကမကြုံစဘူးအဆိုးဆုံးဖြစ်ပြီးတော့ Belarus နဲ့ Uganda တို့နောက်ကလိုက်ခဲ့ကြပါတယ်။ဘာကြောင့်အခုလိုဖြစ်ပြီးတော့ဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာကိုတော့ဆက်သွယ်ရေးနှီးပညာကျွမ်းကျင်သူကိုမျိုးနိုင်နဲ့မြန်မာအရေးလှိလာတုံသက်သူဦးမောင်မောင်ဆိုတော့ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
။ဟုတ်ကဲ့ American အခြေစိုက် Freedom House ကအခုလောက်ထိသတ်မှတ်ခံခဲ့ရတာပေါ့။အဓိကတုံ့ပြန်ချက်ကိုအင်တာနက်ဆက်သွယ်ရေးကျွမ်းကျင်သူကိုမျိုးနိုင်ကလက်တွေ့နဲ့အခုလိုရှင်းပြပါဗျ
။ဖေဗူလာ10ရက်နေ့အာနာတိမီနောက်ပိုင်းမှာအင်တာနက်ကိုဖျက်ချလိုက်တယ်။အဲဒီမှာလူတွေကအရန်ကြောက်လန့်သွားတာပေါ့နော်။အပိုင်းကျတော့အဲဒီအင်တာနက်သုံးတဲ့အခါကျရင် Facebook တွေပိတ်တာလို့ကြော်ပြီးမှသုံးလို့ရတာလို့ဒီဖြစ်လာတယ်။ပြန်သုံးမရတော့မှဒီတက်ပူဆိုးလာတာဗျာ။ Social Media တွေမှာဒီစိတ်ဆိုးရတဲ့ပတ်သက်တာလို့တခုခုဆန္ဒပြတာနဲ့ပတ်သက်တာလို့တင်ထားတာပဲဖြစ်ဖြစ်like ထားတာ share လုပ်ထားတာပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးဟာလေသူကအချိန်ကြီးလမ်းမှာကားတက်ပြီးစစ်မယ်တဲ့စစ်လို့တွေ့ရင်ပေါ့နော် iPhone ကိုလည်းတိမ့်မယ်လူလည်းအေးယူမယ်ဟောပဲနော် internet လွတ်လပ်ခွင့်တွေပါတားဆီးပိတ်ပြီးခံရတယ်နောက်ဆုံးဖြစ်သွားတဲ့ဟာကြောင့်မှအဲ့ဒီတော့ကျွန်တော် AUG ရဲ့ profile chain လာတော့တရက်ဆိုင်နဲ့၃တန်းဖြစ်သွားတော့ AUG profile chain နဲ့လူတွေအားလုံးဖမ်းပါမယ်ဆိုပြီးတော့စာတွေကထုတ်ပြီးတော့မှအဲ့လိုမျိုးတွေဖြစ်လာတော့သူပီတွင်ရလူတွေပေါ့နော်ဘယ်လိုမှမရလေဟိုတရက်ညက်လောက်ပဲ chain ထားပြီးတော့သူလည်းပြန်ပြောင်းကြတာပေါ့ဗျာနောက် internet line တွေကိုလည်းပေါ့နော်စောင့်ကြည့်နေတယ်လို့နောက်ပြီးတော့မှတချို့နေပြီးမှာပေါ့နော် internet line ကို speed short တယ်တချို့တွေလည်းအခုဆိုအထက်ပမာပြီးရဲ့မြို့နယ်တော်တွေမှာ internet ကိုဖျက်ထားတာပေါ့
အဲဒီတော့ဘာကြောင့်အခုလိုအထိဖြစ်လာခဲ့ရပါလဲလို့မေးရမှာမြမအရေးလိလသုံးသက်သူဥမမောင်စိုးကအခုလိုထောက်ပြပါတယ
်။ဩအခု internet ဖျက်တောက်မှုစစ်မဲ့ဖြစ်ပွားတဲ့ဒေသတွေမှာတွေ့ရပါတယ်။အဓိက internet ကိုအသုံးပြုပြီးရောတယောက်နဲ့တယောက်ဆက်သွယ်တဲ့ကိစ္စတွေကိုဖျက်တောက်ခြင်းတဲ့အတွက်လုပ်တာပေါ့။ဒီအရက်ဖက်ကဒီ PDF တို့ပါတော့ဘောအရက်ဖက်ကလူတွေကိုပြောမယ်ဆိုဒီအင်တာနက်ကိုအသုံးပြုရတာရိုးတယ်လီဖုန်းလိုင်းကိုအသုံးပြုရင်ဖြတ်ပြီးတော့ဖမ်းရတာရပြဖမ်းယူနာဆောင်ရလွယ်တယ်အင်တာနက်ကြတော့သူ application မျိုးစုံသုံးပြုပြီးတော့ဆက်သွယ်တယ်ဆိုလို့ရှိရင်ရပြနာဆောင်ကိုခက်တာပေါ့တစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့ရှင်းရှင်းလင်းလင်းမတူတာတော့ဒီနောက်ဆုံးဆန့်ကျင်တဲ့လူတွေဆိုအင်တာနက်ကဒီကဘာဝါရဖြတ်ကြည့်တဲ့နေရာမှာတော့နိုင်ငံတကာဝါရဆိုင်မြန်တာပေါ့ဗျအများဆုံးပဲတပ်ပုံနေဗီယူဖိုင်နီယာဆက်ပြီးတော့ချက်ချင်းတင်လို့ရတော့အဲ့တော့တခုခုဖြစ်ရင်ဖုံးကွယ်ဖို့ခက်တယ်အဲ့တော့ဒီညာဇန်နဲ့ဟာနှီးကွေအောင်လုပ်တဲ့အိပယ်လည်းပါတာပေါ့
ဒါအပြင်ကိုမျိုးနိုင်ကလည်းအဓိကအကြောင်းရင်းကိုအခုလိုဆက်ရှင်းပြပါတယ
်အဓိကတော့တရင်စကီးချင်းမို့လို့ပိတ်ချင်တာပေါ့ဗျာဘာလို့ဆိုအင်တာနက်မှာဆိုရင်တော့တရင်တခုဖြန့်လိုက်တာ ਨੇ ပေါ့တစ်စက္ကန့်လေးအကုန်လုံးတိုင်းရောက်ပါတယ်တနေရာမှာတခုခုဖြစ်ပြီးဆိုသူတွေအကုန်လုံးကိုချက်ချင်းတိတာနဲ့ဟာကြတဲ့ခါကျတော့တယောက်တယောက်ပေါ့နော်အခုတော့ information ကိုတော့ပေးမသိစေချင်ဘူးနောက်တရင်အမှတ်ကိုပေါ့တက်တည်ထောက်ထားနေပေါ့ကျွန်တော်တော်တော်များများဆိုကျွန်တော် evidence base ကိုတွားကြတာပေါ့ဓာတ်ပုံဒီဗီဒီယိုတွေနဲ့တကွာပေါ့နော် location တွေပေါ့ဥပမာဓာတ်ပုံတွေချင်းလဲ location ခါတန်းပါတယ်အချိန်နေနေဆိုခါတန်းပါတာပေါ့နော်အဲအဲ့လိုမျိုးတွေကိုသူကသူ့အနေနဲ့ပေါ့နော်ဒီပညာပဲလိုက်လို့မမီတဲ့ခါကျတော့သူကအကောင်းဆုံးအကုန်လုံးပိတ်လိုက်တယ်သူတို့ပြောနေတဲ့တရင်မနာထောင်အဲ့လိုမျိုးဖြစ်စီချင်တဲ့အတွက်ဆိုတော့အလုံးချက်တောက်လိုက်တာတရင်အောင်ချချင်တာပေါ့ဗျာ
အဲ့ဒီတော့အခုလိုအင်တာနက်လွတ်လပ်ခွင့်ဆုံးရှုံးတာကြောင့်ဘလို့တက်ရောက်မှုရှိနိုင်ပါလဲလို့မေးရမှာဥမမောင်စိုးကအခုလိုဆက်ထောက်ပြပါတယ
်အင်တာနက်ဒီကနေ့လူမှုစီးပွားလုပ်ငန်းတွေအများကြီးတုံ့တော့အမသားခိုင်မှလည်းပဲအဲ့လိုအင်တာနက်ဖြိုင်းအင်တာနက်အသုံးပြုတဲ့ဘန်စနစ်တွေပါလေအကုန်ရက်အဲ့ဒါအပြင်ဒီပညာရေးနဲ့ပတ်သက်တဲ့ကိစ္စတွေလည်းဒီအင်တာနက်မှာရှိလို့သင်ယူလို့မရဖြစ်သွားတာပေါ့အဲ့တော့တရင်ကျတောင်ဖြတ်တာဖြစ်ပေမဲ့ဆက်မှလည်းပဲအင်တာနက်အသုံးပြုတဲ့လူမှုစီးပွားနယ်ပယ်ပညာရေးနယ်ပယ်အားလုံးကတော့တိုက်ခိုက်တာ
ဒီတက်ရောက်မှုပေါ်ကိုမျိုးနိုင်ကလည်းအခုလိုအသေးစိတ်ဆက်ရှင်ပြပါတယ
် online transaction တွေပေါ့နော် VC တွေမှာပဲ transaction ပေးမယ်ဆိုရင်ကျွန်တော်ဒီကနေပြီးတော့မှအော်လာမှာသက်ဆန်လွယ်လွယ်ပြီးတော့ဟိုကနေပြန်ပို့ဆိုအဲ့လိုမျိုးတွေမှာဟုတ်တော့ရေးမှာအားလုံးကထိခိုက်လာတာပေါ့။နောက်နိုင်ငံသားနဲ့ဆက်တွေ့လာလေးလည်းအဆင်မပြေဘူး။နောက်ကျန်းမာရေးအပိုင်းပေါ့နော်။ဟိုတော်တော်များများဒီကျန်းမာရေးအတွက်ကိုဒီချိုကကြတော့ဒီ consultation တွေယူရပါတယ်။နိုင်ငံသားပညာရှင်တွေစီကနေပြီးတော့အကြံပေးချက်တွေတောင်းရပါတယ်။အဲ့လိုကြရင်ကျွန်တော် data တွေပို့ရတာပေါ့နော်အဲ့ဒါလူနာအချက်လက်တွေပို့နေတဲ့ခါကျရင်အချင်းချင်းလည်း internet မရှိတဲ့ခါကျရင်ဒါတွေကပို့လို့မရအောင်ဖုန်းနဲ့ပဲတက်ပြောလို့မရအောင်ပေါ့နော်အေးအဲ့လိုမျိုးမှကြရင်ဒါအခက်အခဲတွေအများကြီးဖြစ်ပါတယ်ဒါလည်းဘာမှလုပ်လို့မရအောင်ပေါ့နော်ဘာမှလုပ်လို့မရဆိုတော့အပြင်ကလူကလုပ်လို့မရတဲ့အပြင်အတွင်းကလူကလုပ်လို့မရဘူးပေါ့ဒီအဲ့လိုအဆင်ရောက်သွားတာပေါ့နော်ဒီနိုင်ငံသားလူတွေပေါ့နော်ရှုပ်တွေမယုံနိုင်လောက်အောင်ဖြစ်တယ်ပေါ့နောက်ပြီးတော့အရန်ကိုကြောက်စရာကောင်းတဲ့နိုင်ငံတစ်ခုလို့ရှုပ်နေသွားတာပေါ့
တကယ်တော့ဒီ Freedom House ရဲ့အစီအစဉ်ခန်းစားထဲမှာနိုင်ငံပေါင်း30တဲ့ internet လွတ်လပ်ခွင့်ကြာဆင်းလာခဲ့ပြီးမြန်မာနိုင်ငံအနေနဲ့ကတော့အရင်နှစ်ကထက်14မတ်ထိကျဆင်းသွားတာကအဖွဲ့စတင်ခဲ့ရကနေအခုချိန်ထိစံချိန်တင်အများဆုံးကျဆင်းတာလို့သုံးနှုန်းခဲ့ပါတယ်ခင်ဗ
ျကိုဝင်းမင်းတင်ပြတော်တာပါရှင်ခုတော့စကိုင်းမုံရွာဖက်ကအခြေအနေတွေကိုတင်ပြပေးချင်ပါတယ်မုံရွာမြို့မီပွိုင်တစ်ခုမှာတာဝန်ကျနေတဲ့အရင်ထင်းရဲတို့ဒီကနေ့နေ့လယ်ပိုင်းကတနတ်နဲ့အနီးကပ်ဖြစ်ခတ်ခံရပါတယ်တချိန်ထဲမှာတော့စကိုင်းတိုင်းအရာတော်မြို့နယ်ကခြေရွာတွေကိုစစ်ကောင်စီတပ်တွေကအင်အားအလုံးအရင်းနဲ့ဝင်ရောက်ပြီးတော့ဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်ဒီအခြေအနေတွေအပအဝင်နိုင်ငံတော်ကဖမ်းဆီးပစ်ခတ်မှုနဲ့ပောက်ကွဲမှုတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ္မာကတင်ပြထားပါရယ
်ဒီကနေ့စက်တင်ဘာ22ရက်နေ့မနက်7:00နာရီဝင်းကျင်ကမုံရွာမြို့ပြည်တော်စုလန်းနဲ့မြို့ပတ်လန်းတော့ကမီးပွိုင်မှာတာဝန်ကျနေတဲ့ရင်ထင်းရဲတအူတနတ်နဲ့ပစ်ခတ်ခံခဲ့ရပါရယ်ဒီပြစ်ခတ်မှုအပြီးမှာစစ်ကောင်စီတပ်တွေကရှာဖွေစစ်ဆေးမှုတွေလုပ်ပြီးပြည်သူတို့ကိုဖမ်းဆီးထားတယ်လို့မုံရွာမြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကိုစာပြုတမ်မနီအဖွဲ့ကကိုခွန်စာက VOA ကိုပြောပါတယ
်ဒီနေ့စစ်ကောင်စီတပ်တွေနေနေတာမနဲ့ပိုင်း7နာရီလောက်က7နာရီနဲ့30လောက်ကဒီလောက်ကရင်းနေရတူဒီလိုနဲ့ဒီလိုမှဝင်ကြည့်တာညနေမှာရင်တန်းဆိုလို့ဒီလိုအခုလက်ရှိဒီကောင်ကြီးလည်းဒီတို့တောင်းတဲ့အုပ်စုတွေအဲ့ဒီမှာလုံးကြီးနဲ့ပုံအားလုံးကြီးနဲ့စီးပွားရေးပြီးတော့နေရတယ်ပြည်တော့
အခုလိုပြစ်ခတ်မှုဖြစ်သလိုမုံရွာပင်မတပိတ်စကြောင်းကလည်းခွတောင်းတွန်တဲ့မိုးတို့ညာအဆုံးသက်တိုက်ပွဲဒုစင်ရယ်ဆိုတဲ့ခေါင်းစည်းစာတန်းနဲ့ဘူဂျုံလန်းမြို့လယ်မိပွိုင်အထိဒီကနေ့ခြိတက်ဆန္ဒပြခဲ့ကြပါဗျ။ဖန်စီဖြူခွဲတဲ့ဆိုတဲ့သတင်းတော့မကြားရပါဘူး။အင်တာနက်ပြတ်တောက်ခံရတဲ့သခိုင်းတိုင်းအရာတော်မျိုးတွေကမကြီးကံရွာ၊ကြပင်လှရွာနဲ့ပါရမီရွာတို့မှာတော့စက်တင်ဘာ22ရက်မနေ့ကစပြီးစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့ဝင်ရောက်လာပြီးဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့အဲဒီကဒေသခံတွေကပြောပါတယ်။မနေ့ညနေပိုင်းကကြပင်လှရွာကိုရောက်လာချိန်မှာစစ်သားတွေစားတောက်ဖို့အတွက်ရွာကအမျိုးသမီးတွေကိုဖမ်းဆီးပြီးထမင်းဟင်းချက်ပြုတ်ခိုင်းတယ်လို့နေအိမ်တော်တော်များများကိုလည်းဝင်ရောက်ဖျက်ဆီးမှုန်းနောက်ပြီးပစ္စည်းတွေကိုယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရွာကအမျိုးသားတချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတို့က VOA ကိုအခုလိုပြောပါတယ်
။ကြပင်လှကိုမနေ့ကညနေပိုင်းမှုန်းတဲ့အချိန်မှာဖတ်သွားပြီးတော့ကြပင်လှရွာကအမျိုးသမီးတွေကိုဖမ်းပြီးတော့သူတို့စားဖို့တောက်ဖို့ထမင်းချက်ခိုင်းပါတယ်။ညပိုင်းမှာသူတို့လူမရှိတဲ့အိမ်တွေကိုတော့တော့တွေရိုက်ဖြတ်တယ်၊လူချင်းကတွေယူသွားတယ်။ပိနိုင်ပြီလို့လို့ကိုအဲ့လိုလှုပ်သွားတာဗျ။အဲ့လိုလှုပ်သွားပြီးတော့အခုဒီကိစ္စနဲ့မှလည်းသူတို့အင်အား100လောက်နဲ့ဂျာဗလာရွာကအမျိုးသား9ယောက်ဖမ်းပြီးတော့ဂျာဗလာရွာရဲ့ဟိုဘက်ကပါရမီရွာဆိုတဲ့ဒီကိုသွားဖို့အတွက်9ယောက်ဖမ်းပြီးတော့လူသားတိုင်းအဖြစ်နဲ့တခါအသုံးချပြီးတော့အခုလက်ရှိအချိန်မှာပါရမီရွာကိုရောက်နေပါတယ်အကြံပေးစစ်ကောင်စီ။
မနေ့ညနေပိုင်းကမကြီးကံရွာကနေကြပင်လှရွာသို့ပြန်လာတဲ့ပယံအလုသမားအမျိုးသား၉ဦးကိုခိတ္တခဏဖမ်းဆီးပြီးမကြခင်မှာပြန်လွတ်ပေးတယ်လို့ဒေသခံတို့ကပြောပါရတယ်။လက်ရှိအချိန်မှာမကြီးကံရွာနဲ့ကြပင်လှရွာမှာစစ်ကောင်စီတပ်တွေတပ်ဆွဲထားပြီးအဲ့ဒီဒေသတဝိုက်ဖမ်းဆီးစစ်ဆေးမှုတွေရှိနေတာကြောင့်နီးစပ်ရာဒေသခံအများစုကထွက်ပြေးတိမ်းရှောင်နေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းမှာလဲသခိုင်းတိုင်းကတိမြို့နယ်ရင်းမပင်မြို့နယ်ပလဲမြို့နယ်တွေဘက်မှာစစ်ကောင်စီတပ်ကအင်အားတိုးချထားပြီးလှုပ်ရှားနေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်စစ်ကောင်စီတပ်တွေဝင်လာတာကြောင့်ကတိမြို့နယ်ချင်းတွင်းမြစ်အရှိချမ်းကကြေးရွာတော်တော်များများကပြည်သူတွေထွက်ပြေးတင်ဆောင်နေကြရပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့ကစီပင်ရုံးရှိမှာလဲဒီကနေ့မနက်ပိုင်းဘုံတလုံးပောက်ကွဲခဲ့ပါတယ်အထူးအခိုက်မသိရပါဘူးကျောက်ဆယ်မြို့မှာလည်းမနေ့ညနေပိုင်းကပောက်ကွဲမှုတချို့ရှိခဲ့ပါတယ်။နိုင်ငံတော်မှာပောက်ကွဲမှုပြစ်ခတ်မှုဖမ်းဆီးမှုတွေရှိနေပေမဲ့ဆရာနာရှင်စန့်ကျင်ရေးလျှက်တပြက်ဆန္ဒပြပွဲတွေကလည်းဆက်ရှိနေပါတယ်။ဒ ဒီကနေ့မှာရန်ကုန်မန္တလေးကလေးမုံရွာရွှေဘိုလောင်းလုံလက်ပတောင်ရင်းမပင်နဲ့ဆက်လင်းကြီးမြို့နယ်တွေမှာဆန္ဒပြမှုတချို့ရှိခဲ့ပါတယ်ရှင်
။အလိမ်မှာတင်ပြသွားတာပါရှင်။ခုတော့73စီနဲ့73စီလုပ်ငန်းရှင်တွေကိုဗဟိုဘဏ်ကရှော့ဈေးနဲ့ဒေါ်လာရောင်းချပေးတဲ့သတင်းတင်ပြခြင်းပါလေ။ပုတ်ကုန်နေပြီးတော့တွင်းကုန်ပေးများနေတဲ့လက်ရှိပြည်တွင်းစီးပွားရေးအခြေအနေမှာအမေရိကန်ဒေါ်လာငွေလိုအပ်ချက်တစ်နှစ်တခြားများလာပြီးတော့မြန်မာငွေတန်ဖိုးလဲ1ဒေါ်လာကိုကျပ်2000ကျော်အထိဆက်ပြီးတော့ကျဆင်းနေတာပါ။အခြေခံကုန်စည်ဈေးတွေတက်မလာအောင်လို့စားသုံးစီနဲ့ဆက်သုံးစီတင်သွင်းတဲ့လုပ်ငန်းရှင်တွေကိုပဟိုဘဏ်ကဒေါ်လာဖြည့်တင်ပေမဲ့လိုအပ်ချက်ကတော့ရှိနေအောင်မယ်လို့ပြည်တွင်းလုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်ကလာတဲ့တင်ကိုတော့ကိုအောင်မြတ်သူတင်ပြထားပါတယ်
။သွင်းကုန်လုပ်ငန်းရှင်တွေအထူးသဖြင့်ဆက်သုံးစီနဲ့စားသုံးစီတင်သွင်းတဲ့လုပ်ငန်းရှင်တွေကိုပဟိုဘဏ်ကပြင်ပပေါက်စစ်တဲ့များစွာရော့နေတဲ့ပမာဏနဲ့ဖြည့်တင်ရောင်းချပေးနေတာကိုစတင်လှုပ်ဆောင်နေပါတယ်။အဓိကကတော့အခြေခံကုန်စည်ဈေးနှုန်းတွေတက်မလာအောင်ရည်ရွယ်ပုံရတယ်လို့လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်။ဒေါ်လာကို1953ကျပ်နဲ့73စီလုပ်ငန်းရှင်တွေအတွက်ဒေါ်လာ5သန်းကိုပြီးခဲ့တဲ့သတင်းပတ်ကပထမဦးဆုံးစတင်ရောင်းချပေးခဲ့ပါတယ်။ပြင်ပဈေးကွက်မှာတော့ဒေါ်လာကို2000ဝန်းကျင်ရှိနေတာပါ။အခုရက်ပိုင်းအတွင်းဒုတိယအကြိမ်ရောင်းချမယ်ဆိုတဲ့သတင်းတွေလည်းထွက်နေတာပါ။ American Dollar ကိုဗဟိုဘဏ်ကဖြည့်ဆည်းရောင်းချပြီးဈေးကွက်ကိုထိန်းချောင်းနေတာထက်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကိုတေချာစီစစ်ပြီးဦးစားပေးအလိုက်ရောင်းချပေးတာမျိုးနဲ့ထိန်းချောင်းသွားတဲ့လို့မြန်မာနိုင်ငံ73စီလုပ်ငန်းရှင်များအသင်းရဲ့တာဝန်ရှိသူဦးဝင်းမြစ်က VOA ကိုပြောပါတယ်
။လုံလောက်တဲ့ပမာဏရမယ်လို့ကတော့တော်တော်ခက်ပါတယ်။ဆန္ဒတော်ကလည်းကျွန်တော်တို့ပြတ်လို့အတက်လုပ်ငန်းရှင်တွေလို့အတက်ဟာကိုထုတ်ရောင်းပေးနေတယ်။တကယ်တမ်းကျတော့ဘယ်လိုပြောရမသိဘူး။မသိဘူးတဲ့အခါကျတော့ကျွန်တော် supply နဲ့ demand တဘောလို့ပဲလေ။ဝယ်ရမယ့်ဟာကများနေတယ်။ဈေးမှာနေတော့ဈေးကတော့ fusion ကြီးကြတာပါဗျာ။သူကထုတ်ရောင်းမယ်ခဏတော့ပြင်ပြီးတော့ကျွန်တော်တို့သိနေသူရောများလဲဒီကောင်ကအချိန်ကြီးမသိနိုင်ဘူးလေ။
သွင်းကုန်ကိုလည်းအရေးကြီးတဲ့ကုန်ပစ္စည်းတွေကိုအဓိကခွင့်ပြုပြီးတခြားဈေးကန်ပစ္စည်းတွေတင်သွင်းတာကိုယာယီရပ်နားထားဖို့လည်းသူကအကြံပြုတာပါပြည်တွင်းကလုပ်ငန်းရှင်တွေအတွက် American Dollar လိုအပ်ချက်ကအရင်ကတည်းကရှိနေပေမဲ့လက်ရှိမှာပို့ကုန်ကပိုပြီးတော့ရော့နေနေတဲ့အတွက်နိုင်ငံသားငွေလိုအပ်ချက်ကပိုများနေကြောင်းတိုင်းဒေသလုပ်ငန်းရှင်များအသင်းရဲ့အထွေထွေတွင်းမှုဦးအောင်ရဲစောကလည်းပြောပါတယ်လုပ်ငန်းရှင်တွေရဲ့လိုနေတဲ့ပမာဏကိုဗဟိုဘဏ်ကဖြည့်ဆည်းရောင်းချပေးပေမဲ့လိုအပ်ချက်ကိုတော့ပြည့်မီဖို့မလွယ်ကူကြောင်း VOA ကိုပြောပါတယ်
လာကြည့်တဲ့အားသူတို့ဒီစီစားတာနဲ့တောင်းပြီးကြတာကတော့ဒီလိုပေါ့နော်အဲ့ဒီစားကိုဒီကိုကတော့ဒီရဲတော်လာပြီးဒီကနေနဲ့စိတ်ပင်နိုင်တော့ဒီတင်တော်လေးနဲ့တော့မြင်တာပေါ့လေဒေါ်လာ3000ကျပ်လေးနဲ့စိတ်ကြည့်လို့မဆုံးနိုင်တော့ဘူးပေါ့နော်ဆုံးနေချင်ပြီးတော့ဒါလေးကိုပုံပန်းနေတော့ဆင်းချောင်းမှုတော့ပြင်နေလို့အခုအကျဉ်းပြတာလေ
2022ခုနှစ်ဇန်နဝါရီလမှာ American Dollar ကို1330ကျပ်ရှိပေမဲ့အခု September လမှာတော့2000ကျပ်အထိရောက်လာပါတယ်။ September 22ရက်မှာဘိုဘန်ကသတ်မှတ်ထားတဲ့ American Dollar ငွေလဲလှယ်နှုန်းက1955ကျပ်ဖြစ်ပေမဲ့ပြင်ပငွေကောင်တာတွေကတော့2010နဲ့2030ကျပ်ကြာမှအရောင်းဝယ်လုပ်နေကြတာပါ။ဈေးကွက်ထဲမှာ American Dollar လိုအပ်ချက်ကိုအလိုအလျောက်ဖြည့်တင်ခဲ့ပေမဲ့ကိုဗစ်တတိယလိုင်းကြောင့်ဇွန်လထဲမှာဆေးနဲ့ဆေးပစ္စည်းတွေကိုအထူးကတင်သွင်းခဲ့ရလို့ဒေါ်လာလိုအပ်ချက်များခဲ့တယ်လို့ဗဟိုဘဏ်ကပြောခဲ့တာပါ။ဖေဖော်ဝါရီလ1ရက်နောက်ပိုင်းကနေစက်တင်ဘာလ20ရက်နေ့ထိဗဟိုဘဏ်ကထုတ်ရောင်းခဲ့တဲ့ American Dollar ကတန်160ရှိနေပါတယ်။ဒီလိုထုတ်ရောင်းရတာဟာနိုင်ငံသားငွေဈေးကွက်မှာလိုအပ်ချက်ကိုဖြည့်ပေးဖို့ဖြစ်ပြီးငွေလဲစင်းနှုန်းကိုတန်ဖိုးတစ်ခုမှထိန်းထားဖို့မဟုတ်ကြောင်းလဲဗဟိုဘဏ်ကပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ခဲ့တာပါဗျာ။
မြန်မာနိုင်ငံတွင်းကကုန်စည်ဈေးနှုန်းတွေနဲ့ဒေါ်လာဈေးအတက်အကျအခြေအနေတွေကြောင်းရန်ကုန်ကလာတဲ့သတင်းကတော့ကိုအောင်မြတ်သူတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line dometer 38 30နဲ့ 58 တို့ကနေဖန်ယူနာဆင်နိုင်ပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။ ဒီနေ့ကျွန်တော်တို့ကနေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော့ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ဗီဒီယိုပရိသတ်တွေသတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
၂၀၂၂ခုနှစ်စက်တင်ဘာလ၂၂ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတဲ့ထုတ်လွှင့်နေပါတယ်။လိုင်းတုံမီတာ၃၀ဒီဂီဂါဟတ်စ်၊၉၃၈၃ညလိုင်းတုံမီတာ၃၀ဒီဂီဂါဟတ်စ်၊၉၃၈၃ညလိုင်းတုံမီတာ၅၀ဒီဂီဂါဟတ်စ်၅၈၈၅ရိုကနေတဲ့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထု မြန်မာနိုင်ငံမှာကိုဗစ်ဖြစ်ပြီးတဲ့သူအတော်များများမှာနှလုံးခုန်လုံးမြင့်တက်ခဲ့တာကိုတွေ့မြင်ခဲ့ရတာကြောင့်ကိုဗစ်လူနာတွေမှာနှလုံးခုန်လုံးမြင့်တက်စေတဲ့အကြောင်းအရာတွေကိုဒီတစ်ပတ်တင်ပြပေးထားပါတယ်ဒေါက်တာတန်းစောကဆက်ပြီးတော့တင်ပြပေးမှာပါ
ကိုဗစ် ဖြစ်ပြီးတဲ့သူတွေဟာ နောက်ဆက်တွဲ ဆိုးကျိုး အမျိုးမျိုးကို ကြုံတွေ့ခံစားကြရတာပါ မြန်မာနိုင်ငံမှာတော့ ကိုဗစ် တတိယ အလိုင်း အတွင်းမှာ ကိုဗစ် ဖြစ်ပြီးတဲ့သူတွေမှာ နှလုံးခုန်လုံး မြန်နေတဲ့သူတွေ အများကြီးရှိခဲ့တာကို တင်ပြခဲ့ရပါတယ် ကိုဗစ် ဖြစ်ပြီးတဲ့သူတွေမှာ နှလုံးခုန်လုံး မြန်တာဟာ အကြောင်းမျိုးမျိုးကြောင့် ဖြစ်နိုင်ပြီး ထန်ရာကနေ ထားလိုက်တဲ့ အချိန်မှာ နှလုံးခုန်လုံး မြင့်တက်တာ ဆိုရင် အာရုံကျော် စနစ် ထိခိုက် ပျက်စီးတာကြောင့် ဖြစ်နိုင်တယ်လို့ အင်္ဂလန်နိုင်ငံ Queen Elizabeth ဆေးရုံ Birmingham မှာ ကိစ္စရောဂါ အထူးပြုလေ့လာနေသော ဆရာဝန် တဦးဖြစ်သူ ဒေါက်တာ ကျော်ကျော်ထွန်းက ပြောပါတယ်
နှလုံးခုန်တာ မြန်တဲ့ အခြေအနေကို ပြန်ကြည့်လိုက်မယ်ဆိုရင် အခြေအနေ အမျိုးတွေက ပထမ တစ်ခု ပြောမယ် ဆိုလို့ရှိရင် ပထမ တစ်ခုက ကျွန်တော် သူ့ ဘယ်လို ခေါ်လဲ ဆိုတော့ POTS ပေါ့ နော် postural orthostatic tachycardia syndrome လို့ ခေါ်တယ် အဲ့ဒါ ကြာ ဘာကြောင့် ဖြစ်တာလဲ ဆိုလို့ရှိရင် ဒီ အခြေအနေက ဘာကြောင့် ဖြစ်တာလဲ ဆိုလို့ရှိရင် ဒါ နှလုံးခုန်တာ ਨੇ နှလုံးသွေးလက်ပတ်မှုထိနေအာယုံဂျောစနစ်ရှိရခန္ဓာကိုယ်မှာ autonomic nervous system လို့ခေါ်ရယ် အာယုံဂျောစနစ် a virus ကြောင့်ဒီအာယုံဂျောစနစ်ထိသွားနိုင်တယ်ပေါ့နော်ထိသွားတယ်လို့ယူဆရတယ်ပေါ့နော်ယူဆပြီးတော့ဒီအခြေအနေဖြစ်တာပေါ့ သူကကြာဘာဖြစ်သူကနာမည်ပြောတဲ့အတိုင်း postural ဆိုတာဒါခန္ဓာကိုယ်ရဲ့ position ကိုလိုက်ပြီးတော့ဥမာထားပါတော့အရာကနေပြီးတော့ရုတ်တရက်ထားလိုက်တယ်အဲ့လိုမျိုးအခြေအနေကြောင့်ရှင် hurry ကမြန်သွားတယ်ပေါ့နော်ဟာရီတွေမြန်တက်လာတယ်ပေါ့ အဲ့လိုမျိုးဒါအဲ့ဒါကတော့သူ့ကျွန်တော်က postural orthostatic tachycardia ဆိုရင်တုံတာပေါ့နော်ဟာရီမြန်တာလို့ခေါ်ရယ်ပေါ့နော်သူ့ရဲ့အန္တရာယ်ကခုန analyze ကဘာကြောင့်ဖြစ်တာလဲဆိုရင်ခုနကပြောတဲ့အတိုင်းပဲခုနကအဲနှလုံးခုန်တာနဲ့သွေးလက်ပတ်မှုထိနေအာရုံကျောစနစ်ထိသွားရလို့ယူဆရရတယ်ပေါ့နော်ဟုတ်အဲအားကြောင့်
ဟာရီမြန်တက်တဲ့ဒါနဲ့မဲ့တစ်အချက်ပေါ့နော်ကိုဗစ်ကြောင့်အဆုတ်မှာအမရွတ်ဖြစ်လာပြီးအမရွတ်တွေများလာလို့အောက်ဆီဂျင်ဝင်ရောက်တာနည်းလာတယ်ဆိုရင်သွေးထဲအောက်ဆီဂျင်ပမာဏယောနေလာတယ်လို့သိရပါတယ်သွေးထဲမှာအောက်ဆီဂျင်ပမာဏယောနေနေခြင်းဟာလည်းနှလုံးခုန်လုံးမြန်စေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ်နောက်တစ်ချက်အကြောင်းဘာကြောင့်လဲဆိုလ
အဆုတ်မှာပါကြံခဲ့တယ်ဆိုရင်အမာရွတ်ကြံခဲ့တယ်အဲအကြောင်းကြံခဲ့တဲ့အမာရွတ်အနေတချို့ကြတော့နည်းနည်းကြံတာရှိတယ်များကြံတာရှိတယ်အကြောင်းအမာရွတ်အနေများပေါ်မူတည်ပြီးတော့ဘာဖြစ်လဲဆိုတော့ဒါ land fibrosis ပေါ့နော်ဒီအမာရွတ်တွေကဘာဖြစ်လဲဆိုတော့ပုံမှန်အဆုတ်လို့မဟုတ်တော့တဲ့ခါကျတော့ gas exchange ကမကောင်းအောက်ဆီဂျင်ဝင်တာပုံမှန်လူလို့မရအောက်ဆီဂျင်ပုံမှန်လူလို့မရတဲ့ခါကျတော့ဒါဘာဖြစ်တယ်လဲဆိုတော့အောက်ဆီဂျင်သွေးထဲမှာပုံမှန် 95% ကျော်ရမယ်ဆိုရင် 95 out ကိုရောက်ရောက်နေလဲပေါ့နော်အဲ့လိုအောက်ဆီဂျင်နည်းနေလို့လဲဒီနည်းနေလို့လဲဒီဟာရိတ်မြန်တက်တယ်ပေါ့နော
် covid ရောဂါပြင်းထန်တဲ့သူတွေဟာကရင်ပေါ်မှာအနေများပြီးသွားလာလှုပ်ရှားမှုနည်းသွားမယ်ဆိုရင်ခြေထောက်သွေးကြောတွေမှာတွေးခဲမှုဖြစ်လာနိုင်တယ်လို့သိရပါတယ်ခြေထောက်သွေးကြောတွေကတိကျတွေပြုတ်ထက်ပြီးအဆုတ်သွေးကြောမှာပိတ်ဆို့သွားမယ်ဆိုရင်နှလုံးခုန်လုံးမြန်တဲ့အခြေအနေတစ်ခုဖြစ်ပေါ်စေပြီးအခုလိုသွေးကဲပိတ်ဆို့မှုဖြစ်ပေါ်ခြင်းဟာအရေးပေါ်ကုသမှုခံယူဖို့လိုအပ်တဲ့အခြေအနေတစ်ခုဖြစ်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါပါတယ
်။နောက်တစ်ချက်ကပါလဲဆိုရင်ကိုဗစ်ဖြစ်ပြီးတော့အဲ့အဆုတ်မှာသွေးခဲပိတ်တယ်ပေါ့နော်။အဆုတ်မှာဘာကြောင့်သွေးခဲပိတ်တယ်ဆိုရင်ခုနကကျွန်တော်ပြောသလိုပဲအဲ့ကိုဗစ်ကိုယ်တိုင်ကလည်းသွေးပစ်စေတယ်။နောက်တစ်ခါကျကိုဗစ်ကြောင့်အလိုမလုံမချလုံးတက်လုံးလုံးတဲ့ခါကျတော့ရှင်လည်းသွေးပစ်တယ်ပေါ့နော်။အချင်းကြောင့်ရှင်သွေးအချင်းရောက်ချင်းသွေးခဲလေးဖြစ်တယ်သွေးခဲလေးကအကြီးကဘာမှဖြစ်တယ်ဆိုရင်ခြေထောက်တွေမှာဖြစ်တယ်ပေါ့နော်ခြေထောက်တွေမှာသွေးခဲတွေဖြစ်တယ်အဲ့သွေးခဲကပြုတ်ထွက်သွားလို့ရှိရင်ဒါအဆုတ်မှာသွားပိတ်တယ်ပေါ့နော် pulmonary embolism လို့ခေါ်တယ်အဲ့လိုမျိုးအဆုတ်မှာသွေးခဲပိတ်လို့ရှိရင်လည်းကျွန်တော်တို့ကနှလုံးခုန်တာရောဂါလက္ခဏာအင်းလည်းဆိုရင်နှလုံးခုန်တာမြန်တက်တယ်ပေါ့နော်နှလုံးခုန်တာမြန်တယ်ပြီးသားတခြားသူကမောတက်တယ်အောက်ဆီဂျင်ရုတ်တရက်ကျလာတက်တယ်ပေါ့နော်ပြီးရင်နောက်ချောင်းဆိုးရင်သွေးပါတက်တယ်ချောင်းဆိုးရယ်ပြီးရင်အထိုင်ထောက်မှာမူးနေမှိုက်လည်းဖြစ်တယ်အဲ့လိုဒီကောင်ဒီအဆုတ်မှာသွေးခဲလို့ရှိရင်ဒါဒီနှလုံးခုန်တာမြန်တက်တယ်ဒါဒီလိုအခြေအနေကြောင့်ဒါလူအသက်အနေရရှိတယ်လေ။နော်အသက်အနေရရှိတဲ့ခါကျတော့ဒီလိုဒါဆိုလို့ရှိရင်တေချာလုံးဝအလိုကုသမှုခံယူရမယ်ဒီလိုအခြေအနေဆိုလို့ရှိရင်နော်
နှလုံးကြက်သားရောင်ရမ်းတာကြောင့်နှလုံးခုန်လုံးမြန်စေနိုင်တယ်လို့ကို ကိုဗစ်ကြောင့်ဆွေးရည်ပူပန်မှုများတဲ့သူတွေနဲ့စိတ်ဖိစီးမှုဖြစ်ပေါ်ခံစားနေရတဲ့သူတွေမှာလည်းနှလုံးခွန်းလုံးမြန်လေးရှိတာကြောင့်နှလုံးခွန်းလုံးမြင့်တက်နေပြီဆိုရင်အရေးပေါ်ကုသမှုလိုမလိုဆိုတာကိုတည်တည်ချာချာသိရှိအောင်စစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအမြန်ဆုံးခံယူသင့်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်။နောက်တစ်ချက်ကြောက်ပါလဲဆိုရင်ဒါတော့ရှားပါပါတယ်။တချို့လူတွေမှာကြတော့ကိုဗစ်ဖြစ်လို့ရှင်ဒီကိုဗစ်ကနှလုံးကြွက်သားတွေကိုရောင်ရမ်းစေရပေါ့နော်။မာယိုကာတဲ့နှလုံးကြွက်သားတွေရောင်ရမ်းတယ်။ရောင်ရမ်းလို့ရှင်လည်းနှလုံးတုံတာမြန်တက်တယ်။တချို့လူတွေကကြတော့လည်းဘာဖြစ်သွားလဲဆိုနှလုံးညှစ်အားကျသွားတယ်ပေါ့နော်။ပုံမှန်နှလုံးညှစ်တလောက်ကိုနှလုံးသွေးမညှစ်နိုင်တော့ဘူးပေါ့အဲ့လိုမျိုးအခြေအနေ heart failure ပေါ့နော်အဲ့လိုအခြေအနေကြောက်ရှင်တဲ့ဟာဒါ heart rate မြန်တက်တယ်တချို့ကြတော့ဘာကြောက်ဖြစ်တဲ့ဆိုရင်ဒါ covid ကြောက်လို့ anxiety ဝင်တယ်သူစိုးရင်ပူပန်တယ် depression တွေဝင်တယ်အဲ့လိုမျိုးအခြေအနေကြောက်လည်းဒါ heart rate တွေတက်တက်တယ်ပေါ့နော
် covid တက်တရလိုက်မှာမြန်မာနိုင်ငံမှာ covid ဖြစ်ပြီးတဲ့သူတော်တော်များများမှာနှလုံးခွန်းလုံးမြင့်တက်ခဲ့တာကိုတွေ့မြင်ခဲ့ရတာကြောင့် covid လူနာတွေမှာနှလုံးခွန်းလုံးမြင့်တက်စေတဲ့အကြောင်းအရာတွေအကြောင်းကိုသိရှိစေနိုင်မှုအတွက်တင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပါ
ထောက်တာတန်းစော်တင်ဆက်ပေးနေတဲ့ကျမကြီးခန္ဓာကိုကြားခဲ့ရပါရှင်အခုတော့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်ပါ NCGUB နဲ့ NUG တို့အပေါ်နိုင်ငံတကာသဘောထားဘာကွာတယ်လဲဆိုတာကိုကြားကြရမှာပါလက်ရှိအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်နိုင်ငံတကာအလေးထားမှုနဲ့ရှစ်လလုံးအရေးတော်ပုံနောက်ပိုင်းပေါ်ထွက်ခဲ့တဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရ NCGUB တို့အပေါ်အလေးထားမှုတို့ဟာဘယ်လိုကွာခြားပါသလဲဘာကြောင့်ပါလဲဒီခုခါမှာမြန်မာဒီမိုကရေစီအရေးအတွက်နိုင်ငံတကာကပို့ပြီးတော့ထိထိရောက်ကူညီပံ့ပိုးနေပါသလား NCGUB အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့သူဦးပိုလာတင်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးလာတင်ခင်ဗျာပြောင်းဆုံးနှိုင်းရှင်ပြသခြင်းတာကဦးပိုတို့တာဝန်ယူခဲ့တဲ့ NCGUB လက်ထက်ကအခြေအနေနဲ့အခု NUG ရင်ဆိုင်နေရတဲ့အခြေအနေမှာအခုခါပိုပြီးအင်္ဂါကအယုံစိုက်မှုရှိလာတယ်ဆိုမှန်ပါလားခင်ဗျာ။ဘာကြောင့်လို့ထင်ပါလဲလား
။အမှားတယ်ခင်ဗျာ။ဘာလဲဆိုတော့အရင်တုန်းကတော့နိုင်ငံတကာအယုံစိုက်မှုဖြစ်တယ်ဆိုပေမဲ့လို့ပါဝင်ပတ်သက်ဖို့အဆုံမှုကပိုပြီးတော့များတယ်လို့ပြောလို့ရပါတယ်။အခုကတော့ဒီပြည်တွင်းအခြေအနေတွေခေတ်အခြေအနေတွေကလည်းပြောင်းသွားတယ်။ဤပညာတွေကလည်းတိုးတက်လာတယ်မြန်မာနိုင်ငံတွင်းမှာဖြစ်ပျက်ခဲ့တဲ့ဆိုးဝါးတဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာစစ်တပ်ကအင်အားအလုံးအသုံးပြီးတော့ဖိနှိပ်ဖြိုခွင်းနေတာတွေတပ်ဖြတ်နေတာတွေကနိုင်ငံတကာကသိရှိနေတဲ့အခါကျတော့ကျွန်တော်တို့ခေတ်ကနဲ့စာလို့ရှိရင်တော့အခုခေတ်ဒီမြို့သားညီညွတ်ရေးအစိုးရ NUG ပေါ့နော်အဲနဲ့ပတ်သက်လို့ရောကျွန်တော်မြန်မာတနိုင်ငံလုံးရဲ့အနေထားအလုံးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာယုံစိုက်မှုနဲ့စိတ်ဝင်စားမှုကပိုပြီးတော့များတယ်လို့ပြောနိုင်ပါတယ်ခင်ဗျ။အ
ာယုံစိုက်မှုနဲ့စိတ်ဝင်စားမှုပိုများတယ်ဆိုတာဟာဒီမိုကရေစီရေလှုပ်ရှားတဲ့ဘက်ကတနည်းအားဖြင့် NUG အစိုးရဘက်ကပိုပြီးတော့အလေးပေးလာကြတယ်ပိုပြီးတော့သူတို့ကိုကူညီပံ့ပိုးလာကြတယ်ဆိုတဲ့အဓိပ္ပာယ်မျိုးလားခင်ဗျ။အ
မှန်တည်းဒါကလည်း NUG ကဒီပြည်သူလူထုက2020ရွေးကောက်ပွဲကနေတဆင့်ရွေးချယ်တင်မြှောက်ထားတဲ့ပြည်သူလူတော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အစိုးရဖြစ်တဲ့ legitimate government ပေါ့လေနောက်တစ်ကြောင်းကတော့နိုင်ငံတကာက2020ရွေးကောက်ပွဲပေါ်မှာအာရုံစိုက်နေတဲ့အချိန်မှာရုတ်တရက်အာဏာသိမ်းလိုက်တဲ့စစ်ကောင်စီရဲ့အာဏာညှန့်ရှင်းမှုတွေကြောင့်လို့လည်းကျွန်တော်သုံးသပ်နိုင်ပါတယ်ခင်ဗျာ
ဒါပေမဲ့နိုင်ငံတကာကသူတို့ပို့ပြီးတော့အာယုံစုဆိုင်တယ်ပို့ပြီးတော့အပိမှုရှိရဆိုပေမဲ့လည်းအခုပဲကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာ NUG ကိုပြတ်ပြတ်သားသားထောက်ခံတဲ့သဘောတော့မတွေ့ရသေးဘူးပြောမှထင်ပါတယ် NUG ကရွေးချယ်ထားတဲ့သံမကြီးဦးကျော်မိုးထွန်းကိုသူတို့ကတယောက်ခွင့်တော့ပေးတော့လဲပဲဒါပါဝင်ဆွေးနွေးခွင့်ပြောကြားခွင့်တွေကပေးမထားသေးဘူးဆိုတော့အားရလောက်တဲ့ကူညီအပိမှုတော့ဖြစ်ပါရဲ့လားခင်ဗျာ
အင်္ဂါကတော့အမတမခံမရခက်တဲ့အနေအထားမျိုးပါခင်ဗျ။အခုနပြောသလိုပေါ့နိုင်ငံတကာရဲ့စာနာထောက်ထားမှုနဲ့ကြည့်ကြမှာကတော့တိုင်းပြည်ရဲ့နယ်မြေဒေသတွေကိုစုမိုးထားတဲ့စစ်ကောင်စီနဲ့ဘလောက်ထိကျွန်တော်ကင်းကွာပြီးတော့ဆက်ဆံနိုင်မလဲ။သူတို့ကိုထိကျန်ဖြစ်အောင်လှုပ်ချင်းအားဖြင့်ကုလသမဂ္ဂအနေနဲ့ပေါ့နော်ဒါနိုင်ငံတကာရဲ့တန်တမာရေးရာမျက်နှာစာမှာဘယ်လိုအားနည်းချက်အားသာချက်တွေဖြစ်လာမလဲအဲ့ဒီအတွက်နိုင်ငံတကာမိသားစုကဘလောက်ထိတာဝန်ခံနိုင်မလဲဆိုတဲ့အနေအထားဒီပေါ်မှာအများကြီးထည့်သွင်းစဉ်းစားကြမယ်လို့မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုနှိုင်းရှင်ကြည့်နေတာကဥပဒေ NCGUB အစိုးရဟာ အမေရိကန်ပြည်ထောင်စုမှာအခြေစိုက်ခဲ့ပါတယ်ဒီအမေရိကန်ပြည်ထောင်စုကလက်ခံခဲ့တဲ့ဥပဒေလည်းပဲဒီမှာပဲနေပြီးတော့ဒါသတင်းစာရှင်းလင်းပွဲတွေလုပ်တာကျွန်တော်တို့ကိုယ်တိုင်တယောက်ပြီးတော့သတင်းယူရတာရှိပါတယ်နောက်ပြီးတော့ကျွန်တော်မှတ်မိတာမှတ်မယ်ဆိုရင်အရှိတီမောလွတ်လိုက်ရပြီးခါစားအဲ့တီမောလက်စင်နိုင်ငံကလည်းပဲသူတို့စီမှာလာပြီးရုံထိုင်ဖို့ဖိတ်ခေါ်ခဲ့ဘူးတယ်လို့ကျွန်တော်ကြားဟုတ်ပါတယ်ဆိုတော့အခုလက်ရှိ NUG အစိုးရကတော့သက်ဆိုင်ရာနိုင်ငံတချို့ကပေါ့လေအဲ့လိုဖိတ်ခေါ်ကန့်လန့်မှုများရှိတယ်လို့ကြားမိပါလားခင်ဗျာ
အဲ့အဆင့်ထိတော့မကြားမိသေးပါဘူးအားလုံးသိကြတဲ့အတိုင်းနိုင်ငံ၅ခုလောက်ကတော့ NUG အစိုးရရဲ့ကိုယ်စားလှယ်တွေကိုပြည်ဝင်တိမှတ်ပြုပြီးတော့လှုပ်ရှားဆောင်ရွက်ပိုင်권ရုံးဖွင့်ပိုင်권နေပြထားတာတွေ့ရပါတယ်ထူခြားချက်ကတော့ကျွန်တော်တောင်ကိုရီးယားနိုင်ငံအနေနဲ့ဒါအာရှပစိဖိတ်ဒေသမှာပထမအဦးဆုံးတိုင်းပြည်တစ်ပြည်အနေနဲ့ကျွန်တော်ဖြစ်ရရောက်ရောက်ဒါကိုစလေခန့်အတာလည်းပဲခွင့်ပြုထားတဲ့ပြုံးလုပ်ငန်းတွေဆောင်ရွက်ဖို့လည်းပဲဒီဟာကိုကျွန်တော်အဖက်ဖက်ကဝိုင်းဝန်းပတ်မှုနေတယ်ဆိုတော့အနေထားမျိုးတွေကတော့တွေးရှိရပါတယ်သို့တော့ဒီအဲ့ဒီလိုကိုစလေအဖွဲ့နဲ့ဆက်ဆံနေဆိုပေမဲ့လို့ဒါဟာဟိုတယ်ဝင်အတိမတ်ပြုမှုဆိုတာမျိုးနဲ့တော့ခါရဲပြောလို့မရနိုင်ပါဘူးခင်ဗျ
ဆိုတော့ NCGUB ကိုကအမေရိကန်ပြည်ထောင်စုကလက်ခံခဲ့တာဘယ်လိုပုံစံနဲ့လက်ခံပါလဲအခုတောင်ကိုရီးယား NUG ကိုကန့်လန့်တဲ့ကန့်လန့်ချက်မျိုးနဲ့ကွဲလွဲပါလားအဲ့ဒါနဲ့သာပါလားအစင်းတာ
မှန်တော့ကျွန်တော်တို့ခေတ်ကတော့အမေရိကန်အစိုးရနဲ့ညှိနှိုင်းတဲ့အခါမှာကျွန်တော်တို့ကိုနိုင်ကိုကတယ်ဝင်အတိမတ်ပြုမှုကိုကြိုးပမ်းခဲ့ကြတာမဟုတ်ပါဘူးအကြောင်းလဲဆိုတော့အားလုံးသိကြတဲ့အတိုင်းကျွန်တော်တို့ခေတ်တုန်းကတော့ကျွန်တော်ရဲ့နိုင်ငံရေးရအန်ဒီမအနိုင်ကစစ်မှန်တဲ့အတိုင်းသားကိုယ်စားလှယ်တွေဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအားစုတွေနဲ့စစ်တပ်ခေါင်းဆောင်တွေပြလင်းပြီးလွတ်လပ်တွေ့ဆုံဆွေးနွေးပွဲတွေကနေနိုင်ငံရေးအဖြစ်ရှာဖို့ကြိုးပမ်းခဲ့ကြတာဆိုတော့အဲ့ဒီအချိန်တုန်းကတော့ကျွန်တော်တို့ကဒီတိုင်းပြည်ကိုကိုယ်စားပြုပြီးတော့စီမံခန့်ခွဲအုပ်ချုပ်ပိုင်권ရှိတယ်လို့ဆိုတဲ့ဟာမျိုးကိုကျွန်တော်ကကြိုးပမ်းခဲ့ကြတာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ကိုတိမှတ်ပြုတယ်ဆိုတာကလေပြည်သူလူထုရဲ့တရားဝင်ကိုယ်စားလှယ်တွေအနေနဲ့အတိမတ်ပြုခဲ့တာဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်ဘာကြောင့်ဒီမေးခွန်းမေးသလဲဆိုတော့ပရိသတ်တချို့ကပြောရတယ်အမေရိကန်ပြည်ထောင်စုအထူးဒီမိုကရေစီအရေးကိုပါဇက်ကပြောတယ်ပါဇက်ကပဲကြားနေရပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ထိထိရောက်ရောက်လက်တွေ့ကူညီတာမရှိဘူးအပြောသာရှိတယ်လို့ပြောနေလို့ကျွန်တော်ဒီမေးခွန်းမေးရတာဖြစ်ပါတယ်အဲ့စကားကိုဥပမာဘာမျှပြန်ပြောခြင်းပါလဲ
အားကတော့ကျွန်တော်တို့နှစ်ပိုင်းသုံးသပ်မှာဖြစ်ပါတယ်ခင်ဗျကျွန်တော်တို့ဒီမြန်မာညညရေးအစိုးရအနေနဲ့အမေရိကန်အစိုးရအဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အခါမှာဘလောက်နီးစပ်တဲ့ဘလောက်အဆင့်မြင့်တဲ့ကိစ္စမှုရရှိအောင်ဆောင်ရွက်ထားနိုင်တယ်လဲဆိုတဲ့အမိကုံးပေါ်မှာမူတည်ပါတယ်ကျွန်တော်တို့ဘက်ကတကယ်ရင်းနှီးအောင်ဥမာအဖြစ်အနည်းဆုံးကျွန်တော်တို့အမေရိကန်ပြည်ထောင်စုနိုင်ငံရေးရကြည့်မယ်ဆိုခဲ့လို့ရှိရင် Asia Pacific ရေးရပေါ့နော်ကျွန်တော်နိုင်ငံကြီးဝန်ကြီးလက်ထောက်နိုင်ငံကြီးဝန်ကြီးလောက်အဆင့်ကိုအချိန်မြွေးတွေ့ပြီးတော့ပြောနိုင်တယ်အဲဒီလိုနေသားမျိုးကနေပြီးတော့ကိုပြောလိုက်တဲ့ဟာကအိမ်ပြူတော်ကိုဖြစ်စီအဲကျွန်တော်နိုင်ငံသားကြီးဝန်ကြီးစီကိုတိုင်းရိုက်ဖြစ်စီဒီကြီးရင်ကြီးလို့ရောက်သွားနိုင်တဲ့အဆင့်လောက်ထိကျွန်တော်တို့တည်ဆောက်ထားနိုင်ဖို့လိုအပ်ပါတယ်ကျွန်တော်လှူရှားမှုတိုင်းမှာလည်းပဲအဲဒီလိုကိုယ့်ရဲ့အဓိကမဟာမိတ်နိုင်ငံတွေနဲ့ထဲထဲဝင်ဝင်ဟိုမဟာဗျူဟာနီးဗျူဟာကြကြဆွေးနွေးညှိနှိုင်းမှုတွေဘလောက်ထိလုံနိုင်ခဲ့သလဲဆိုတဲ့အပေါ်မှာမူတည်ပါရယ်ခင်ဗျအဲ့ဒီလိုဆောင်ရွက်ထားနိုင်တာမျိုးမရှိဘဲနဲ့ကျွန်တော်တို့ကအမေရိကန်ပြည်ထောင်စုဟာဖြစ်စေဥရောပသမဂ္ဂနိုင်ငံတွေဟာဖြစ်စေတစုံတရာထိရောက်ဆောင်ရွက်ပေးဖို့ဆိုတဲ့ဟာကတော့သိပြီးတော့တရားတဲ့မျိုးလင့်ချက်လို့ပြောလို့မရပါဘူးခင
်ဗျဟုတ်ကဲ့ဆိုတော့ NUG ဘက်ကစပြီးတော့ဒီနေ့ proactive ဖြစ်ရမယ်ဆိုတဲ့ဘောပေါ့
အမှားနဲ့နိုင်ငံတကာမျက်နှာစာမှာလိုအပ်တဲ့နိုင်ငံတကာမဟာမိတ်တွေကိုဒီရောင်ရောင်ကျွန်တော်စီယုံဆောင်ရွက်သွားနိုင်ဖို့ဟာအင်မတန်ရေးကြည့်ပါလေ။နိုင်ငံတကာအမေရိကန်ပြည်ထောင်စုကဒီမိုကရေစီနိုင်ငံပဲ။ဥရောပသမဂ္ဂနိုင်ငံတွေလည်းပဲဒီမိုကရေစီနိုင်ငံတွေပဲ။သူတို့ကလူ့ခွင့်ရေးနဲ့ပတ်သက်လို့တက်ကြွကြတယ်။မြန်မာနိုင်ငံအနေထားနဲ့ပတ်သက်လို့ပါဇက်ကတော့ထောက်ခံကြတယ်ဆိုပေမဲ့လို့အဲ့ဒီထောက်ခံမှုနဲ့စာနာထောက်ထားမှုတွေအခြေခံပေါ်မှာပိုပြီးတော့ခိုင်မာတဲ့ဆက်တွယ်ချက်တွေဖြစ်လာအောင်ကြိုးစားဖို့ဟာတော့ကျွန်တော်ရဲ့တာဝန်นี่ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျကျွန်တော်နောက်ဆုံးမေးချင်တဲ့နိုင်ငံတစ်ခုကတော့တရုတ်နိုင်ငံပါတရုတ်နိုင်ငံဟာအခုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လေသံပြောင်းတယ်ပေါ့လေဒီအရေးမှာသူ့ရဲ့ယက်တိမှုဟာတ တစ်ဖက်သက်မဆန်ဘူးလို့တွက်ကြပါတယ်ဥပုရဲ့အမြင်ဘယ်လိုသဘောပါလဲတေးဦးရဲ့သဘောကတကယ်ပဲပြောင်းလာပါသလားမြန်မာနိုင်ငံပေါ်မှာဘာကြောင့်လို့ထင်ပါလဲ
တကယ်တော့တရုတ်ကတော့ကျွန်တော်တိုင်းပြည်အရေးနဲ့ပတ်သက်လာလို့ရှိရင်သူကတော့ဟိုကျွန်တော်တို့ပုံမှန်လင်းလင်းသုံးသပ်ရမယ်ဆိုရင်တော့မြင်းပွဲလောင်းနဲ့ဤနဲ့ချင်းကပ်တယ်လို့ပဲမြင်ပါတယ်ပထမတော့စစ်အုပ်စုကိုစစ်ကောင်စီကိုလက်နက်တွေရောင်းနေငွေတွေချိတယ်တခြားဖိအားပေးမှုတွေတိုင်းသားအင်အားစုတွေထုထွင်းတော့ kitchen အမျိုးသားလွန်မြောက်ရေးတက်မတော့ KAE ပေါ်မှာဖိအားတွေမျိုးမျိုးပေးခဲ့တယ်ဆိုတာလည်းအလုံးသိပဲဖြစ်ပါတယ်အဲ့တော့တရုတ် policy နဲ့ပတ်သက်ရင်တရုတ်ကတော့ဒီနှစ်ဖက်ခွပြီးတော့ကစားနေတဲ့ပုံစံမျိုးပဲကျွန်တော်ကသုံးသပ်မိပါတယ်တရုတ်ကတကယ်တမ်းမြန်မာနိုင်ငံမှာဒီမိုကရေစီရေးအပြောင်းလဲဓမ္မမဟုတ်ပြည်သူလူထုရဲ့ဆန္ဒနဲ့ကိုက်ညီတဲ့အပြောင်းလဲတစ်ခုကိုဖြစ်စေခြင်းနဲ့ဆိုရင်ဒီထက်ပိုပြီးတော့ proactive ဖြစ်နိုင်တဲ့တက်တက်ကြွကြွဆောင်ရွက်ပေးနိုင်တဲ့ဟိုအားမျိုးအနေထားမျိုးတရုတ်နိုင်ငံမှာရှိပါတယ်ဒါပေမဲ့အဲ့ဒီဆန္ဒဟာဒီနေ့အချိန်ထိကတော့ပေါ်လွင်လာပြီလို့ကျွန်တော်သုံးသပ်လို့မရနိုင်ဘူးလို့ထင်ပါတယ်ခင်ဗျ
โอเคနောက်ဆုံးမိရင်ကအာဆီယံမှာနှစ်ဖက်လုံးပြည်လဲအောင်နှိမ့်နိုင်ကြပါဆိုပြီးဥဆောင်ပြောဖို့တာဝန်ကသူ့ပခုံးပေါ်မှာနိုင်ငံတကာတွန်းနေရတဲ့သူပဲအမေရိကန်ကနောက်နိုင်ငံတွေဥရောပနိုင်ငံတွေရောတရုတ်ကလို့ပြောနေကြတော့အာဆီယံရဲ့အခန့်ကဏ္ဍကလူတွေတွန်းပစ်တော့ဖြစ်ပါမလားခင်ဗျာ
အာဆီယံရဲ့စုဖွဲ့မှုပေါ့နော်ဖွဲ့စည်းပုံနဲ့ခြေကန်စည်းမျဉ်းသဘောထားတွေကိုကြည့်မယ်ဆိုကြလို့ရှင်ရင်အားလုံးသိကြတဲ့အတိုင်း consensus policy ပေါ့နော်အလုံးအဖွဲ့ဝင်နိုင်ငံ10နိုင်ငံရှိရင်10နိုင်ငံလုံးကကန့်ကွက်သူမရှိသဘောတူမှသာလျှင်ဆုံးဖြတ်ချက်တရက်ကိုချနိုင်တယ်အဲ့ဒီဆုံးဖြတ်ချက်တိုင်းလဲဆောင်ရွက်သွားနိုင်တယ်သို့တော့အဲ့ဒီအဖွဲ့ဝင်နိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကတနိုင်ငံပါဝင်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့သဘောထားကိုဘယ်သူကပေးမလဲဆိုတာအာဆီယံမှာရွေးချယ်ဆုံးဖြတ်နိုင်မယ့်အင်အားမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်အဲ့ဒါကိုအာဆီယံပခုံးပေါ်ပြောင်းလဲပေးလိုက်တယ်ဆိုတာကိုကနိုင်ငံတကာကခေါင်းဆောင်ခြင်းလို့တရုတ်နဲ့ထိတ်တိုက်ရင်ဆိုင်ရမှာဟိုအမေရိကန်ဖြစ်စေနောက်နိုင်ငံတွေဖြစ်စေမလိုလားတဲ့အနေအထားမျိုးမှာအမေရိကန်လာရှာလွဲဆိုတာမျိုးလို့ပေါ့နော်ပုံမှန်လင်းလင်းဝေဖန်ရမယ်ဆိုရင်တော့တာဝန်မဲ့ဆောင်ရွက်မှုမျိုးလို့ပဲသုံးသပ်ချင်ပါတယ်
ဥကြောဆန္ဒရဲ့မြန်မာအရေးတုံ့သက်ချက်ကိုကြားခဲ့ရတာပါရှင်။အခုတော့အားကစားကဏ္ဍပါ။ဒီတစ်ပတ်မှာတော့ဖိလစ်ပိုင်နိုင်ငံကနာမည်ကြီးလက်ဝဲသမားတမရရွေးကောက်ပွဲဝင်ဖို့ကြေညာလိုက်တာ။ဘိုင်ယန်တိုက်စစ်မှုဥရောပမှာကိုအများဆုံးသွင်းတဲ့ရွှေဖက်နတ်တစိ့ဆူရတော်ရနဲ့ပီလီရဲ့ဂျာမန်ရေးနောက်ဆုံးအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်။
ဖိလစ်ပိုင်နိုင်ငံကကမ္ဘာကျော်လက်ဝဲသမားမန်နီပါကီယိုတယောက်ဖိလစ်ပိုင်မှာသမရဝင်ရွေးခံမယ်ဆိုပြီးတော့ချိန်ညာလိုက်ပါတယ်အထက်လွတ်တော်အမတ်ဖြစ်တဲ့ပက်ကီယောဟာလာမယ့်2022သမရရွေးကောက်ပွဲမှာသူ့အနေနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့တနင်္ဂနွေနေ့ကပြောလိုက်တာပါသူဟာလက်ဝဲသမားတစ်ယောက်အမြဲတမ်းတိုက်ပွဲဝင်နေတဲ့သူတစ်ယောက်ဖြစ်ကြောင်းဒါကြောင့်ကျိုးဝိုင်းအတွင်းမှာရောကျိုးဝိုင်းပြင်ပမှာတိုက်ပွဲဝင်သွားမှာဖြစ်ပြီးတော့ PDP 11 Party ကသမရလောင်းဖြစ်စိုးတင်သွင်းတာကိုလက်ခံတယ်ဆိုပြီးတော့ပါတီနီလာကမှပြောလိုက်ပါတယ်အသက်42နှစ်ရှိဖြစ်တဲ့ပါကီယောဟာ PDP 11 Party ဥက္ကဋ္ဌဖြစ်ပြီးဒီပါတီကိုသူနဲ့အထက်လွှတ်တော်အမတ်အခီလီနိုခိုခိုပီမန်တော3တို့ကဦးဆောင်နေတာပါသူဟာဖိလစ်ပိုင်ပြည်သားတစ်ယောက်အနေနဲ့မှန်ကန်တဲ့အစိုးရအပြောင်းလဲတရက်လိုချင်နေတာကြားပြီးဖြစ်ပြီးတော့သူ့လိုအစိုးရအပြောင်းလဲလိုချင်တဲ့သူတွေအနေနဲ့လည်းသူ့ကိုရဲရဲဝံ့ဝံ့ထောက်ခံအားပေးကြဖို့လည်းဖန်ကြားခဲ့ပါတယ်ကမ္ဘာတော်မှာအာဂဇာသမားတွေတဲကနောက်ပိုင်းမှာနိုင်ငံရေးတဲကိုဝင်လာတဲ့သူတွေတော်များများရှိပြီးတော့ဘောလုံးသမားတွေတဲမှာတော့ဘရာဇိုကဘီဘက်တိုရိုမာရီယိုတို့လည်းပါဝင်ပြီး AC မီလန်တိုက်စစ်မှုဟောင်းဂျော့ချ်ဝီယာကတော့2018မှာလိုင်ဘေးရီးယားသမရဖြစ်လာခဲ့ပါတယ်လက်ဝဲသမားဖြစ်တဲ့ဖိလစ်ပိုင်ပြည်သူတွေရဲ့အားပေးမှုကိုတခဲနဲ့ရခဲ့တဲ့ပါကယောင်းတယောက်အခုတစ်ချိန်မှာရောဖိလစ်ပိုင်ပြည်သူတွေရဲ့ထောက်ခံမှုကိုဘလောက်ထိရမယ်ဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာဥရောပရဲ့ဂိုးအများဆုံးသွင်းတဲ့ရွှေဖက်နတ်စုကတော့ဘိုင်မြူနစ်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီကရသွားခဲ့ပါတယ်ပြီးခဲ့တဲ့2020-21ဘောလုံးရာသီအတွင်းမှာလေဗန်ဒေါစကီဟာအမပေးပြိုင်ပွဲတွေမှာ40ဂိုးသွင်းပြီးတော့ဥရောပတဝက်မှာဂိုးအများဆုံးသွင်းတဲ့သူဖြစ်ခဲ့တာကြောင့်ဒီရွှေဖက်နတ်စုကိုရလိုက်တာပ
ါ Ich muss ehrlich sagen, ja, ich bin sehr stolz, ich bin sehr zufrieden.
ကျွန်တော်အနေနဲ့အရေးအသားဆုံးပြောရရင်ဒီစုကိုရတဲ့အတွက်ရန်ကုန်ယူပြီးတော့ရန်ကိုကျင်းပမိပါတယ်ပြီးတော့ဘယ်ကပဲလာသည်ဖြစ်စေဘယ်တော့ပဲလူကောင်းသေးသေးကြီးမားတဲ့အောင်မြင်မှုတွေရမယ်လို့ယုံကြည်မှုရှိရမယ်ကျွန်တော်ဘယ်တော့အထိကြိုးစားခဲ့ရတယ်ဆိုတာကျွန်တော်သိပါတယ်ကြီးမားတဲ့အောင်မြင်မှုတွေရဖို့ဆိုတာအလုပ်လုပ်မှရတာဖြစ်တဲ့အတွက်အမြဲတမ်းကြိုးစားနေရပါတယ်
လာဗန်နော့စကီဟာတချိန်ကဘိုင်ယန်တိုက်စစ်မှုဂတ်မူလာရဲ့တရားဒီအတွင်းဂိုး40သွင်းပြီးတင်ခဲ့တဲ့စံချိန်ကိုချိုးနိုင်ခဲ့သလိုဂတ်မူလာပြီးရင်ဂျာမန်ဘွန်ဒက်စ်လီဂါကနေဥရောပရဲ့ရွှေဖနက်စုကိုဒုတိယမြောက်ရတဲ့ကစားသမားလည်းဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ဘရာဇီးလ်နိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့တောက်ချာနေ့က ICU အထူးကြက်မှတ်ကုသဆောင်မှာပြန်ပြီးတော့ကုသခဲ့ရပါတယ်ဘောလုံးမျိုးကအယ်ဘတ်အိုင်စတိုင်ဆေးရုံမှာကုသမှုခံယူနေတဲ့ပီလီဟာတောက်ကြနေအစောပိုင်းကအသက်ရှူတာပုံမှန်မဟုတ်တဲ့အတွက်သူ့ကို ICU ထဲကိုပြန်ပို့လိုက်တာဖြစ်တယ်ဆိုပြီးတော့အယ်ဘတ်အိုင်စတိုင်ဆေးရုံကပြောပါတယ်ဆေးရုံကတော့ချိုးတင်ကာကွယ်တဲ့အနေနဲ့အဲ့လိုလှုပ်ဆောင်လိုက်တာဖြစ်ပြီးတော့နောက်ပိုင်းမှာတော့သူ့ရဲ့နှလုံးနဲ့အသက်ရှူလမ်းကြောင်းတွေဟာပြန်ပြီးတော့တည်တည်ငြိမ်ငြိမ်ရှိလာတဲ့အတွက် ICU ကနေတဆင့်လျှော့ပြီးအခန်းပြောင်းပြီးကုသပေးနေတယ်လို့လည်းပြောပါတယ်အသက်80ရှိဖြစ်တဲ့ပီလီဟာ2016ခုနှစ်တုန်းကတော့တင်ပစုံရုပ်အစားထိုးခွဲစိတ်ကုသမှုလုပ်ခဲ့ပြီးနောက်ပိုင်းမှာတော့အရင်လိုပုံမှန်အတိုင်းသွားလာနိုင်ခြင်းမရှိတော့ဘဲအကူနဲ့သွားနေရတာဖြစ်ပါတယ်ခင်ဗျာအင်္ဂလန်သင်းရဲ့ထိတန်းတိုက်စစ်မှုဟောင်းဂျီမီဂရစ်ဖ်ဟာစက်တင်ဘာ19ရက်နေ့ကကွယ်လွန်သွားခဲ့ပါပြီဂျီမီဂရစ်ဖ်ဟာတနင်္ဂနွေနေ့မနက်အစောပိုင်းကအသက်81နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ဒေါ်နမ်ဟော့စပစ်အသင်းကကြေညာပါတယ်ဂျီမီဂရစ်ဖ်ဟာအင်္ဂလန်မှာတော့ဂိုးသွင်းကောင်းတဲ့ထိပ်တန်းတိုက်စစ်မှုတူဖြစ်ခဲ့ပြီးတော့သူဟာအင်္ဂလန်တွက်ရောတော့တန်ဟမ်နဲ့ချဲလ်ဆီတွက်ပါဂိုးတွေအတော်များများသွင်းခဲ့တဲ့သူပါသူ1959မှာချဲလ်ဆီမှာကစားခဲ့ပြီး59နဲ့62ခုနဲ့အတွင်းအသင်းတွက်124ကိုသွင်းပေးခဲ့ပါတယ်1961ကနေ80မှာတော့သူဟာစပတ်စ်ကိုပြောင်းကစားခဲ့ပြီးတော့စပတ်စ်အတွက်266ကိုသွင်းပြီးအခုချိန်ထိဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်ထားပါတယ်ဒါပြန်သူဟာအင်္ဂလန်အတွက်58ပွဲမှာ44ဂိုးသွင်းပြီးတော့သဒ္ဒုထဂိုးအများဆုံးသွင်းတဲ့သူလည်းဖြစ်ခဲ့ပါတယ်။အင်္ဂလန်နဲ့တူ1966ကမ္ဘာဖလားရခဲ့ပြီးတော့ Spurs အသင်းနဲ့တော့1962နဲ့68ခုနှစ်တွေမှာ FA ဖလားနှစ်ချိန်။နောက်ဥရောပရှုံးထွက်ဖလားကိုတော့1963ခုနှစ်မှာရခဲ့ပါတယ်။ Jimmy Griff ကွယ်လွန်သွားခဲ့တဲ့အတွက်တနင်္ဂနွေနေ့ကကစားခဲ့တဲ့ Spurs နဲ့ Chelsea ပွဲတို့ပါဝင် Premier League ပွဲတွေမှာလည်းသူ့ကိုဂုဏ်ပြုခဲ့ကြပါတယ်။ဒီတစ်ပတ် Premier League ပွဲစဉ်တွေမှာတော့ Chelsea က Spurs ကိုအဝေးခွင်မှာ3-0ကိုမရှိနဲ့နိုင်ပြီးမပေးစရာထိတ်ကနေဦးဆောင်နေပါတယ်။ဒါပြင် Liverpool က Crystal Palace ကို3-0ကိုမရှိနဲ့နိုင်ပြီး Man City ကတော့ဒီတစ်ပတ်မှာ Southampton နဲ့ဂိုးမရှိသေးကြပါတယ်။ Brighton နဲ့ Leicester ပွဲမှာ Brighton က Leicester ကို 2-0 နဲ့နိုင်ပြီးတော့ Manchester United ကတော့ West Ham ကိုအဝေးခွင်မှာ 2-0 နဲ့နိုင်ပါတယ်။ဒီပွဲမှာမနစ်ကဝက်ဆမ်ကိုအငားချထားတဲ့လင်ဂတ်ကမန်ယူအတွက်အနိုင်ကိုသွင်းခဲ့ပြီးတော့ဒဏ်ရာရအချိန်ပိုမှာဝက်ဆမ်ကပင်နယ်တီရတာကိုမန်ယူဂိုးသမားဒီဟဲကာကွယ်နိုင်ခဲ့လို့မန်ယူအသင်းနိုင်သွားတာပါဝက်ဆမ်အသင်းကပင်နယ်တီရတဲ့အချိန်မှာအသင်းရဲ့ဝိုင်းရင်ကစားသမားမတ်နိုဘော်ကိုလူစားလဲပြီးတော့ကန်ခိုင်းတာမှာဝင်အောင်မကန်နိုင်ခဲ့တဲ့အတွက်ဝက်ဆမ်နီးပြဒေးဗစ်မော့ရစ်ရဲ့ဆုံးဖြတ်ချက်ပေါ်မှာလည်းဝေဖန်တာတွေရှိနေပါတယ်ဒါနဲ့ပတ်သက်ပြီးတော့ West Ham နီးပြ David Moyes ကတော့
Not at all because Mark Noble is one of the best penalty kick takers we've got.
ဒါနဲ့ပတ်သက်ပြီးတော့ဒါမရပါဘူး။ဘာကြောင့်လဲဆိုတော့ Mark Noble ကကျွန်တော်တို့အသင်းမှာ penalty ကဏ္ဍအကောင်းဆုံးတွေကတယောက်ပါ။ကျွန်တော်တို့ penalty ကိုဘယ်သူကမ်းမယ်ဆိုတာစဉ်းစားဖို့ရောရွေးချယ်ဖို့ရောအချိန်ရခဲ့ပြီးဒါကကျွန်တော်တို့ဆုံးဖြတ်ပြီးတော့မှရွေးချယ်တာပါ။အသင်းကိုစီမံခန့်ခွဲတဲ့အခါမှာဒါရီယာဖြစ်လို့ရှိပါတယ်။ကြီးမားတဲ့ဆုံးဖြတ်ချက်တွေကိုကြားပြီးတခါတလေအဆင်ပြေသလိုတခါတလေမှလည်းအဆင်မပြေတာတွေရှိပါတယ်
။ဘောလုံးပွဲဝေဖန်တဲ့သူတွေကတော့ Mark Noble ဟာအတွေ့အကြုံရင်ပြီးတည်ငြိမ်တဲ့သူဖြစ်ပေမဲ့ကွင်းထဲကိုအခုမှဝင်လာတဲ့အတွက်သွေးလည်းမပူသေးသလိုဘောလုံးနဲ့မထိရသေးတဲ့အတွက်သူ့ကိုပေးကန်တာမားတယ်ဆိုပြီးတော့ဝေဖန်နေကြတာပါ။ပြီးခဲ့တဲ့ Euro 2020 Final တုန်းကလည်းနောက်ဆုံးပွဲပြီးကနေမှအင်္ဂလန်ဘက်က Rashford နဲ့ Sancho တို့ကို Penalty ကန်ဖို့လူစားလဲခဲ့တာမှာသူတို့နှစ်ယောက်စလုံးဝင်အောင်မကန်နိုင်တဲ့အတွက်အင်္ဂလန်နီးပြဆောက်ဂိတ်လည်းဝီပန်ခံခဲ့ရပါတယ်။ပွဲအတွက်တကယ်ကိုအရေးကြီးတဲ့အချိန်မှာဘောလုံးနဲ့တိတ်မထီရသေးတဲ့သွေးမပူသေးတဲ့ကစားသမားတစ်ယောက်ကိုပန်နယ်တီကန်ခိုင်းတာဟာစွန့်စားရရောက်တဲ့အတွက်နီးပြတွေအတွက်တော့သတိထားဆုံးဖြတ်သင့်တဲ့အရာတစ်ခုလိုပဲပြောမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်ပေးနေကြကိုရနိုင်ရဲ့အားကစားကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။မနေ့ပြန်ကြတာပတင်းနေမနေ့ပိုင်းမှာလဲဒီကနေ့ညနာဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။လိုင်းတိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီခါဒီကနေ့ညထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အလုံးကိုလည်းအစီအစဉ်ပြပချင်းည10နာရီနဲ့17နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာပါ။အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မယ်။
မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာအနေနဲ့အတူပူးပေါင်းပြီးပြင်းထန်တဲ့အရေးယူတန်ခတ်မှုတွေလုပ်သွားဖို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်မန်ရူစ်ကကျင်းပနေစေကုလသမဂ္ဂလူခွင့်ရေးကောင်စီမှဒီကနေ့တိုက်တွန်းသွားပါတယ်မြန်မာနိုင်ငံပေါ်လက်နက်နဲ့နည်းပညာပိုင်းပေးပို့ရောင်းချမှုတွေရပ်တန့်ကြဖို့လည်းသူကပြင်းပြင်းထန်ထန်တိုက်တွန်းပါတယ်မြန်မာနိုင်ငံအရေးကိုနိုင်ငံတကာအနေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့နဲ့နောက်ကျတာနဲ့အမျှလူအသက်တွေထပ်ပြီးဆုံးရှုံးလိမ့်မယ်လို့လည်းအရင်ကုလသမဂ္ဂလူညိုရေးကောင်စီအစည်းအဝေးမှာပြောခဲ့တယ်လို့အခုလူခွင့်ရေးကောင်စီမင်ခွန်းအစိုးမှသူကထပ်ပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဒီကနေ့အစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာဒုက္ခဇေတွန်မန်ဒူးစ်ကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ဒီကနေ့ည9:00နာရီပတ်ဝန်းကျင်မှာဗီဒီယိုကားတစ်ဆင့်အစီအခံတင်ပြသွားတာပါမြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေဟာပိုပိုဆိုးလာနေပြီးလက်နက်ကင်ပဋိပက္ခတွေပိုပြီးကျယ်ပြန့်လာတယ်လို့လည်းလူခွင့်ရေးအထူးကိုယ်စားလှယ်ကပြောပါတယ်စစ်ကောင်စီတပ်တွေဟာရွာတွေကိုလေကြောင်းကတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအရက်သားတွေကိုလူသားတိုင်းဖြစ်အုံချပြီးစစ်စင်တိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းသူကပြောပါတယ်တက်ကြွလှုပ်ရှားသူတွေကိုတရားမဲ့ဖမ်းဆီးတာနှင်းမနှိပ်စက်တာအပြင်ကလေးငယ်တွေအပါအဝင်မိသားစုဝင်တွေကိုပါတစားကန်လို့ဖမ်းဆီးတာမျိုးရှိနေတယ်လို့လည်းထောက်ပြပါတယ်ဒါအပြင်ကျမ်းမာရေးဝန်ထမ်းတွေကိုအရေးယူနေတာတွေကိုထောက်ပြပြီးမြန်မာနိုင်ငံကကျမ်းမာရေးပြည်ထောင်စုဟာဒေတာရင်းကိုပါရိုက်ခတ်နိုင်တယ်လို့သတိပေးပါတယ်သူရဲ့အစီအစဉ်အပြည့်စုံကိုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထူးညီလာခံမှာလဲအောက်တိုဘာလအတွင်းမှာလူကိုယ်တိုင်တင်ပြဖို့ရှိတယ်လို့ VOA မြန်မာပိုင်းကိုတွန်မန်ဒူးစ်ကပြောထားပါဗျ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဖိလစ်ပိုင်နိုင်ငံကလက်ခံကျူးဆွမယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီကကုလသမဂ္ဂညီလာခံမှာအင်္ဂါနေ့ကပြောသွားပါဗျ။ဒုက္ခသည်အစီအတွက်ဘယ်လောက်ကိုလက်ခံမယ်ဆိုတာကိုတော့သူကတိတိကျကျပြောမသွားပါဘူး။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အလို့အတူတွေ့လို့ဖို့သူ့ရဲ့တရားရေးဝန်ကြီးဌာနကိုအမိန့်ပေးထားပြီးဖြစ်တယ်လို့လည်းသူကပြောပါတယ်။အခုလိုကပေးချင်းဖိလစ်ပိုင်မှာအရင်းအမြစ်အကန့်အသတ်တွေရှိပေမဲ့လူကုန်ယူကိုမြင့်တင်နိုင်ဖို့အတွက်ကျွန်တော်တို့လုပ်ကြရပါမယ်လို့သူကဆိုပါတယ်။လူသားဒုတိယလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့သမ္မတဒူတာဒေးကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်တရားခွန်ရုံး ICC ကစုံပြလိုက်တာနဲ့ဆက်နွယ်ပြီးအခုလိုပြောခဲ့တာဖြစ်ပါတယ်။ကျင်းပဆဲကုလသမဂ္ဂထူထူးညီလာခံမှာဒီကနေ့မိန်ခွန်းပြောမဲ့နိုင်ငံခေါင်းဆောင်တွေပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဗီယက်နမ်သမ္မတဝင်းဆွမ်ဖူမာလာဝီသမ္မတလာဇရုစ်မက်ဂါဒီချက်ကွာရာလို့လည်းပေါ်ဝင်ပါတယ်။မနေ့ကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်မိန်ခွန်းပြောခဲ့ပြီးကမ္ဘာတဝန်းကအဖြစ်ပြအခြေအနေတွေကိုအတူလက်တွဲရင်ဆိုင်သွားကြဖို့တိုက်တွန်းခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ဥရယာတီပြောင်းလဲမှုကိုကောက်တဲ့ပြည်ရှင်ရေးရည်ယူလှုပ်ဆောင်ဖို့လိုတယ်လို့ဒီကနေ့မိန်ခွန်းမပြောခင်ရဲ့တော်ကြာကပဲအလေးထားပြောဆိုခဲ့ပြီးကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်ပြီးနယ်လန်ထူဖို့ကိစ္စဟာဥရယာတီပြောင်းလဲမှုကိုမထိခိုက်စေတဲ့တိုးတက်မှုနဲ့အခိုင်အမာချိတ်ဆက်ထားရမယ်လို့ပြောပါတယ်။ဂျမိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့ကိုဗစ် -19 ရောဂါပိုးစစ်ဆေးသူ 2,198 ယောက်ရှိခဲ့ပြီးအဲ့ဒီအထက်ကမှရောဂါပိုးတွေ့သူ 1,818 ယောက်ရှိပါတယ်။ကိုဗစ် -19 ရောဂါနဲ့သေဆုံးသူကတော့64ယောက်ထပ်တိုးတယ်လို့စစ်ကောင်စီဂျမိုင်းဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာမြန်မာအာဏာသိမ်းစစ်ကောင်စီကိုတောင်မှကနှစ်နိုင်ငံနေဆက်မှာအခြေစိုက်တဲ့ဒိုင်းသားလက်နက်ကိုင်အဖွဲ့တွေကိုပါကိုဗစ် -19 ရောဂါကာကွယ်ဆေးတွေကူညီနေတယ်လို့ AFP သတင်းတပုတ်မှရေးထားပါတယ်။စစ်ကောင်စီကိုကာကွယ်ဆေးအလုံးကြီး73သန်းပေးပြီးဖြစ်တယ်လို့ဒိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ COVID Quarantine ဌာနတွေအတွက်ကာကွယ်ဆေးထောင်ပေါင်းများစွာနဲ့စောက်လွေးပစ္စည်းတွေကိုပို့ပေးနေဦးတောင်မှကဆေးဘက်ဝန်ထမ်းတွေပါလှုပ်ပြီးကူညီနေတယ်လို့လက်နက်ကိုင်အဖွဲ့သတင်းချင်းမြစ်တွေကိုကူကားပြီး AFP ကရေးထားပါတယ်။ဒီဥက္ကဋ္ဌကြီးနေဖို့ဝင်နေတခါတခါလာပြီးရက်ကြကြမနေပေမဲ့ခဏနေပြန်သွားကြတယ်လို့ KIA ပြောခွင့်ရဘုံမူကြီးနော်ဘူးက AFP ကိုပြောပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ပုံထုနေ့ညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့ကိုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မှာဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ် VOA American အသံရဲ့အခုထုတ်လွှင့်ပြတဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီနေ့7နာရီထိမှာလဲတရက်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ VOA မြန်မာပိုင်းရဲ့ဒီကနေ့ညဖက်အစီအစဉ်တွေကတော့လိုင်းတိုမီတာ31 kHz 9380လိုင်းတိုမီတာ32 kHz 9390လိုင်းတိုမီတာ51 kHz 9885တို့ကနေထုတ်လွှင့်ပေးသွားတာပါရှင်ကျွန်မတန်လာပါ
This program has come to you from the Voice of